Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ4ရက်စနေနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိတိုင်းဒေသမီတာ24.25-32.51တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေနေ့ညဘက်သတင်းတွေကိုနားလောင်နေတူချင်ညာပေးသွားမှာဖြစ်ပါတယ်။အရှေ့လေပိုင်းနိုင်ငံ9နိုင်ငံကအမေရိကန်ပြည်ထောင်စုကိုခီးသွားလောက်ဆိုရင်ပိတ်ထားတဲ့သမရရဲ့အမိန့်ကိုအမေရိကန်တရားရုံးကပြန်ရုပ်သိမ်းဖို့ဆုံးဖြတ်လိုက်တာဟာအဓိပ္ပာယ်မရှိတဲ့လုပ်ရဖြစ်ပြီးတော့ပြန်ရုပ်သိမ်းသွားအောင်လုပ်မယ်လို့သမရထရန့်ကပြောလိုက်ပါတယ်။အမေရိကန်ကအီရန်ပေါ်တံခတ်ပိတ်ဆို့မှုတွေလုပ်ပြီးတရားကြာမှာပဲအီရန်နိုင်ငံဘက်ကဒုံးကျည်နဲ့ရေဒါစနစ်တွေကိုစမ်းသပ်တဲ့စီးရေးလေ့ကျင့်တာတွေကိုလုပ်ခဲ့ပါတယ်။စီးရီးယားနိုင်ငံမှာဒုက္ခသည်တွေအတွက်ဘေးကင်းလုံခြုံတဲ့ဇုံတစ်ခုလုပ်ဖို့ဆိုတာမဖြစ်နိုင်ဘူးလို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုအခုညပိုင်းမှာနားဆင်ရမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ရှင်းနေဦးကိုနီကိုလောက်ကျန်တက်ဖြတ်တဲ့အမှုမှာတနတ်သမားဦးကြည်လင်းဝန်ခံပြောဆိုခဲ့တယ်လို့သတင်းတွေထွက်ခဲ့တဲ့ဦးမြင့်ဆွေဆိုသူနဲ့အခုနောက်ဆုံးဖမ်းမိထားတဲ့ဦးအောင်ဝင်းစောဆိုသူဟာတီးကြစီဖြစ်တယ်လို့သမရာယုံကပြောပါတယ်။
အောင်ဝင်းစောကညမကျွလာရမှာပူပေါင်းပါဝင်တဲ့လူအဖြစ်နဲ့ကျွန်တော်တို့ဖမ်းမိတာဖြစ်တယ်။ကျွန်တော်တို့အဲ့ဒါကြောင့်သတင်းတွေထုတ်ပြန်တဲ့အခါမှာရောသမားအကုန်လုံးကျွန်တော်တို့ထုတ်ပြန်လို့မရအောင်
အဲ့ဒီဒီခံရဲ့သတင်းတွေပြပြချင်းမှာနားဆင်ရဖို့ရှိပါတယ်တခါမြန်မာတနိုင်ငံလုံးမှာဒီကနေ့မှာတော့ဒီပြည်တွင်းစစ်အ мян ဆုံးရက်စဲပေးရေးအတွက်ကိုပြည်သူလူထုကနေပြီးတော့ငြင်းငြမ်းစွာနဲ့ချီတက်တောင်းဆိုမှုတွေရှိခဲ့ပါတယ်ဒီအကြောင်းကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းမှာဘလော့ဂါဒီပတ်စင်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိသလိုတိုက်ရိုက်လေလံအစီအစဉ်ဆွေးနွေးကမ်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကပြောပြပေးပါအောင်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအရှေ့အလယ်ပိုင်းနိုင်ငံ9နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုခီးသွားလာခွင့်ပိတ်ထားတဲ့သူ့ရဲ့အမိန့်ကိုယာယီဟန်တားလိုက်တဲ့အမေရိကန်ပြည်ထောင်စုတရားရုံးတစ်ခုရဲ့အမိန့်ဟာအဓိပ္ပာယ်မရှိတဲ့လောက်ရဖြစ်ပြီးတော့အဲ့ဒီတရားရုံးရဲ့အမိန့်ကိုပြန်ရုပ်သိမ်းနိုင်အောင်လုပ်သွားမယ်လို့ကြုံဝါပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံတွေကိုဘသူဝင်နိုင်တယ်ဘသူမဝင်နိုင်ဘူးဆိုတာအမေရိကန်နိုင်ငံအနေနဲ့မပြောနိုင်ဘူးဆိုရင်တော့အမေရိကန်ပြည်ထောင်စုဟာပြဿနာအကြီးအကျယ်တက်လာနိုင်တယ်လို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့မနက်ကပဲသူ့ရဲ့ Twitter စာမျက်နှာကနေပြောလိုက်ပါတယ်။အမေရိကန်နိုင်ငံအနောက်မြောက်ဘက်ဝါရှင်တန်ပြည်နယ်မှာရှိတဲ့ပြည်ထောင်စုတရားရုံးတစ်ခုကမွတ်စလင်များစုနေထိုင်တဲ့နိုင်ငံတွေကအမေရိကန်နိုင်ငံကိုတရားဝင်ပြည်ဝင်ခွင့်ဗီဇာနဲ့ရောက်လာတဲ့သူတွေကိုပြန်မပို့ဖို့ယာယီဟန်တားတဲ့အမိန့်တစ်ခုကိုတောက်ကြနေကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီအမိန့်ကြေညာချက်ထွက်ပြီးတဲ့နောက်ပိုင်းအောက်ခွန်နဲ့နယ်စပ်လုံခြုံရေးဌာနကလည်းအမေရိကန်နိုင်ငံကိုတရားဝင်ဗီဇာနဲ့ရောက်လာတဲ့သူတွေကိုနေထိုင်ခွင့်ပြုနေတယ်လို့ပြောပါတယ်။သမ္မတအင်မီရော်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာသမ္မတထရမ့်ထုတ်ပြန်ခဲ့တဲ့တိုင်းပြည်တွင်ဝင်ရောက်ခွင့်ကန့်သတ်တဲ့အမိန့်ကြေညာချက်ဟာတရားဝင်ပြီးမှန်ကန်တယ်လို့လည်းဖော်ပြထားပါတယ်။အမေရိကန်သမ္မတရဲ့အမိန့်ကိုကန့်ကွက်တဲ့အနေနဲ့ကမ္ဘာတဝန်းမှာတော့ဆန္ဒပြသူတွေဟာဒီကနေ့စနေနေ့ကလမ်းပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
အရှေ့တရုတ်ပင်လယ်ပြင်အတွင်းဂျပန်နဲ့တရုတ်နိုင်ငံတို့ကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ဆန်ကာကုကျွန်းတွေကိုဂျပန်အစိုးရကအုပ်ချုပ်နေတဲ့အပေါ်အမေရိကန်ကအသိမှတ်ပြုကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်။အဲ့ဒီပြောကြားချက်အပေါ်တရုတ်နိုင်ငံကအလင်းမြန်မဲ့ဝေဖန်ပြောကြားပါတယ်။ဂျပန်နိုင်ငံကိုရောက်နေတဲ့ကာကွယ်ရေးဝန်ကြီးဂျင်းမက်ဒစ်ကဂျပန်ကာကွယ်ရေးဝန်ကြီးတိုမာမီအင်နာဒါနဲ့ဒီကနေ့တွေ့ဆုံချင်းအတွင်းအဲ့ဒီမှာချက်ပေးပြောဆိုသွားတာပါ။ဆန်ကာကုကျွန်းတွေကိုကိစ္စနဲ့ပတ်သက်လို့နိုင်ငံသားရင်ရှိထားရှိလာတဲ့မူဝါဒအပေါ်မှာဆက်လက်ရည်တည်သွားမယ်ဆိုပြီးတော့မက်ဒစ်ကရှင်းရှင်းလင်းလင်းပြောဆိုသွားတာပါတရုတ်နိုင်ငံကဒိုင်အိုယူလို့ခေါ်ပြီးဂျပန်နိုင်ငံကဆန်ကာကူလို့ခေါ်တဲ့လူမနေတဲ့အဲ့ဒီကျွန်းစုတွေကိုတရုတ်နဲ့ဂျပန်တို့ကသူ့ပိုင်ကိုယ်ပိုင်အငင်းပွားနေတာပါဒါအပြင်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွေမှာလည်းတရုတ်တို့ကလူလုံကျွန်းတူတွေဖန်နေနေတာပါတောင်တရုတ်ပင်လယ်ရင်ဘလို့စီရေလှုပ်ရှားမှုမျိုးမလုပ်ကြဘူးမက်ဒစ်ကတိုက်တွန်းသွားသလိုခုချိန်မှာစီရေလှုပ်ရှားမှုတွေမလုပ်ဖို့မလိုအပ်ဘူးလို့လည်းပြောပါရယ်ဒီအငင်းပွားနယ်မြေနဲ့ပတ်သက်ပြီးအမေရိကန်ရဲ့ပြောကြားချက်ကိုတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကအဝေးဖန်ပါရယ်အမေရိကန်ပြည်ထောင်စုအနေနဲ့ဘက်နှစ်ဘက်မြင်းများတတအမြင်တက်အောင်ကြည့်ပြီးတော့တိုင်ယိုယူကျွန်းတွေနဲ့အချုပ်အခြာအာဏာပိုင်ဆိုးမှုနဲ့ပတ်သက်လို့လက်လုပ်စပယ်မှတ်ချက်တွေမချမိဖို့ပြီးတော့ဒီဒေသအတွင်းအရေးကိစ္စကိုပို့ပြီးတော့ရှုပ်ထွေးအောင်ဒေသမတည်မငြိမ်မှုတွေပို့ဖြစ်အောင်မလုပ်ဖို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူလူခေါင်းကတိုက်တွန်းသွားပါတယ
်။အီရန်နိုင်ငံကမကြသေးခင်ကပယ်ထိန်ဒုံးကျည်စမ်းသပ်ခဲ့တာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကတန်ခတ်ပိတ်ဆို့မှုတွေချမှတ်ပြီးတရက်အကြာမှာပဲအီရန်နိုင်ငံဘက်ကလည်းသူ့ရဲ့ဒုံးကျည်နဲ့ရေဒါစနစ်တွေကိုစမ်းသပ်ဖို့အတွက်စီရေးလက်ကျင့်မှုတစ်ခုကိုစနေနေ့ကပြုလုပ်ခဲ့ပါတယ်။ အီရန်နိုင်ငံရဲ့ဒုံးကျည်အစီအစဉ်နဲ့ဆက်ဆက်ပြီးတော့လူပုဂ္ဂိုလ်17ဦးနဲ့အဖွဲ့အစည်း12ခုကိုအမေရိကန်ပြည်ထောင်စုကတက်ပိတ်ဆို့မှုတွေပြုလုပ်ပြီးအီရန်နိုင်ငံရဲ့တည်ငြိမ်မှုမရှိတဲ့လုံဆောင်ချက်တွေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံကအီရန်ကိုသတိပေးတယ်လို့လည်းသမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းကပြောပါတယ်ဆမ်နန်ခရိုင်မှာလှုပ်တဲ့ဒီစီးရဲလေးချင်းမှုရဲ့အဓိကရည်ရွယ်ချက်ကတော့အီရန်တော်လန်ရေးရဲ့အင်အားကိုပြသပြီးတန်ခတ်ပိတ်ဆို့မှုတွေကိုလက်မခံဘူးဆိုတာကိုပြသဖို့ဖြစ်တယ်လို့အီရန်တော်လန်ရေးအဆောင်တက်ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်ဒီစီးရဲလေးချင်းမှုအတွင်းမှာအီရန်နိုင်ငံမှာလှုပ်တဲ့ဒုံးကျည်စနစ်တွေရေဒါတွေကိုဂိတ်စခန်းအနေနဲ့စိုက်ဘာဆက်ဆင်ရေးတွေကိုစမ်းသပ်ပြုလုပ်သွားမှာဖြစ်တယ်လို့အီရန်နိုင်ငံရဲ့အစိုးရသတင်းအေဂျင်စီကပြောပါရယ်အမေရိကန်နဲ့အီရန်နိုင်ငံကြားဆက်ဆံရေးအခြေအနေတွေတင်းမာမှုတွေတိုးလာနေပေမဲ့လည်းအမေရိကန်အနေနဲ့အရှေ့လက်ပိုင်းဒေသမှာတပ်ဖွဲ့ဝင်အင်အားကိုတိုးချဲ့သွားဖို့စဉ်းစားမှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးမက်ဒစ်ကပြောလိုက်ပါတယ်ခင်ဗျာ
အမေရိကန်ကာကွယ်ရေးဝန်ကြီးဂျန်မက်ဒစ်ကသူ့အဆိုအီရန်ရဲ့မလျော်ကားတဲ့အလုပ်ရကိုတုံ့ပြန်တဲ့နေရာမှာအရှေ့အလယ်ပိုင်းမှာတပ်အင်အားတွေချက်ချင်းတိုးမြှင့်သွားဖို့စဉ်းစားမထားဘူးလို့ပြောပါတယ်ဒါပေမဲ့အီရန်ရဲ့အလုပ်ရကိုကမ္ဘာကရောအမေရိကန်ပြည်ထောင်စုကပါလှစ်လျူရှုထားမှာမဟုတ်ဘူးလို့လည်းသတိပေးပါတယ်ဂျပန်နိုင်ငံကိုလည်းပတ်ရောက်ချိန်ဒီကနေ့စနေနေ့သတင်းစာရှင်းလင်းပွဲမှာအဲ့ဒီလိုပြောဆိုသွားတာပါအီရန်ဟာအကြမ်းဖက်မှုကိုအကြေပြန်းဆုံးအားပေးထောက်ခံတဲ့နေရာဖြစ်တယ်လို့ကမ္ဘာနိုင်ငံအတော်များများကစောင့်ကြည့်နေတယ်လို့လည်းကာကွယ်ရေးဝန်ကြီးမက်ဒစ်ကဆိုပါတယ်ဒါပေမဲ့လည်းအမေရိကန်အနေနဲ့အရှေ့အလယ်ပိုင်းကိုစစ်အင်အားတွေတိုးမြှင့်စေလို့နိုင်စွာရှိပေမဲ့ခုတော့မလို့အသေးဘူးလို့ယူဆတဲ့အကြောင်းမက်ဒစ်ကပြောပါရယ်အီရန်ရဲ့ပဋိဌာန်သုံးကြီးစီစဉ်တဲ့သက်ဆိုင်သူတွေအရှေ့အလယ်ပိုင်းဒေသတလွားကသူတို့နဲ့ဆက်နွယ်နေသူတွေထဲကလူပုဂ္ဂိုလ်73ဦးနဲ့အဖွဲ့အစည်း12ခုကိုပထမခြေလှမ်းအဖြစ်အမေရိကန်ကတောက်ကြနေမှာတက်ခတ်အရေးယူခဲ့ပါရယ်အခုပြစ်မှတ်ထားအရေးယူတဲ့ထဲမှာအီရန်ရဲ့ပဋိဌာန်သုံးကြီးစီစဉ်အစင်းမြင့်ဖို့လိုအပ်တဲ့ပစ္စည်းတွေနဲ့နည်းပညာပံ့ပိုးကူညီပေးနေတဲ့ Arab စပေါ်များပြည်ထောင်စု UAE နဲ့တရုတ်နိုင်ငံထဲကအီရန်ကိုပံ့ပိုးကူညီနေတဲ့ကွန်ရက်တွေပါဝင်ပါရယ်
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။စီးရီးယားနိုင်ငံမှာဒုက္ခသည်တွေအတွက် BND ရဲ့ကင်းရှင်းတဲ့စစ်မဲ့ဇုံတစ်ခုဖန်တီးဖို့အဆိုပြုတဲ့အစည်းအဝေးဟာစီးရီးယားနိုင်ငံမှာအလုံးမဖြစ်နိုင်ဘူးလို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီရဲ့အကြီးအကဲကပြောလိုက်ပါတယ်။ဒီလိုမျိုးစစ်မဲ့ဇုံတွေလုပ်ဖို့စီစဉ်ပြီးအချိန်တွေမပြောင်းကြပါနဲ့။ဘာကြောင့်လဲဆိုတော့ဒီဇုံတွေကလူတွေပြန်ဖို့အတွက်လည်းဘေးကင်းလုံခြုံမှုရှိမှာမဟုတ်ဘူးလို့လည်းကုလသမဂ္ဂဒုက္ခသည်အေဂျင်စီအကြီးအကဲဖီလီပိုဂရန်ဒီကသတင်းတော့တွေကိုလေဗနွန်နိုင်ငံဘေရုတ်မြို့မှာပြောကြားလိုက်တာဖြစ်ပါတယ်။စီးရီးယားနိုင်ငံကဒီအစည်းအဝေးအတွက်နေရာမှန်မဟုတ်ကြောင်းဘာကြောင့်လဲဆိုတော့စီးရီးယားပဋိပက္ခမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းနဲ့နိုင်ငံတွင်းမှာရှိတဲ့အကြမ်းဖက်ဝါဒကြောင့်ဖြစ်တယ်လို့ဂရန်ဒီကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီဇုံတွေကိုလှုပ်ဖို့စိတ်ဝင်စားတဲ့အကြောင်းကြားသေးခင်ကပဲပြောကြားခဲ့ပြီးတူရကီနဲ့လေဗနွန်နိုင်ငံတွေကလည်းဒါကိုစိတ်ဝင်စားနေကြတာဖြစ်ပါတယ်။တူရကီနဲ့လေဗနွန်နိုင်ငံတွေမှာတော့ဆီးရီးယားနိုင်ငံကဒုက္ခသည်စုစုပေါင်း 3.85 တန်းလောက်ရှိပါတယ်။ဒါ့အပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပြီးခဲ့တဲ့သတင်းပတ်ကပဲဆီးရီးယားနိုင်ငံကဒုက္ခသည်တွေအမေရိကန်ပြည်ထောင်စုထဲဝင်ရောက်ခွင့်ကိုအကန့်အသတ်မရှိပိတ်ပင်ခဲ့သလိုတခြားနိုင်ငံကဒုက္ခသည်တွေကိုလည်းရပ်ပေါင်း120အတွင်းအမေရိကန်ပြည်ထောင်စုကိုဝင်ခွင့်မပေးဘူးလို့တားမြစ်ခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်အစိုးရနယ်လာတလောမှာညဉ့်ညဉ့်ရေတပေါ်သူညီမှုရလိုက်တဲ့အာဖဂန်မှာနာမည်ဆိုးတဲ့ကြော်ကြားသူစစ်ဘင်ဂိုးလ်ဘူဒင်ဟာကာမယာကိုအကြမ်းဖက်သမားစင်းကနေကုလသမဂ္ဂကပယ်ဖျက်လိုက်ပါတယ်သူရဲ့ပိုင်းဆိုင်မှုတွေကိုထိန်းချုပ်ထားတာတွေခီးတွာလာခွင့်ပိတ်ပင်ထားတာတွေနဲ့လက်နက်ဝယ်ယူခွင့်ကန့်သတ်ချက်တွေသူ့အပေါ်တည်ရောက်မှုမရှိတော့တဲ့အကြောင်းနယူးယောက်မြို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်ခတ်အရေးယူမှုကော်မတီကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်အာဖဂန်သမ္မတအာရှဖ်ဂန်နီရဲ့အစိုးရအဖွဲ့နဲ့ဟက်မာယာရဲ့ Hips-e-Islami ဒါမှမဟုတ် HIG လို့ခေါ်တဲ့သဘောအောက်စုကြားငြိမ်းချမ်းရေးသဘောတူညီမှုတည်းအရအပြင်မှာတည်ကျညာချက်ထွက်ပေါ်လာတာပါကမ္ဘာအကြံဖက်သမားအဖြစ်သတ်မှတ်ခံရသူ Hack Maya ဟာကုလသမဂ္ဂရဲ့တောက်ကြနေကထုတ်ပြန်ချက်ကြောင့်နိုင်ငံရေးလောကထက်ကိုပြန်ဝင်လာနိုင်တော့မှဖြစ်ပါတယ်အာဖဂန်အစိုးရရဲ့တောင်းဆိုချက်ကြောင့်ကုလသမဂ္ဂကအခုလိုနာမည်ဆိုးစင်းကနေပယ်ဖျက်ပေးလိုက်တဲ့လောက်ရောက်ကိုကြိုးဆိုကြောင်းအစိုးရအစင်းမြေအရာရှိAkram Kabawood က VOA ကိုပြောပါရဲဒါပေမဲ့လည်းငြိမ်းချမ်းရေးသဘောတူညီချက်ကိုဒေတာရင်းနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကဝေဖန်နေပြီးတော့ဟက်မာယာအပေါ်ဆွဆွဲထားတဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံမှုရှိစေတဲ့နဲ့ဆိုပြီးတောင်းဆိုနေကြတာဖြစ်ပါတယ
်မက္ဆီကိုမူရဂိုင်းကောင်းဆောင်ယကင်းချာဘူဂုစမန်အကျဉ်းောင်းထဲမှာရင်ဆိုင်နေရတဲ့အခြေအနေတွေဟာတိတ်ကိုတင်းကျပ်ပြင်းထန်လွန်တယ်လို့သူရဲ့ရှေ့နေကတောက်ကြနေမှာပြောလိုက်ပါတယ်ဂုစမန်ဟာတနေ့ကို23နာရီအကျဉ်းခန်းထဲမှာပိတ်ခံထားပြီးတော့သူကိုဖုန်းခေါ်ခွင့်မပြုသလိုသူရဲ့ဇနီးနဲ့ရှင်းနေကိုလည်းတွေ့ခွင့်မပေးဘူးလို့ရှင်းနေတွေကညော့ပြီးနဲ့တရားသူကြီးကိုစောရကတက်လိုက်ပါတယ်အယ်ချာဖိုကိုပို့ပြီးတော့ အလွယ်တကူတွေးခွင့်ရဖို့နဲ့သူ့ဘုံမှာချမှတ်ထားတဲ့ထောင်ရဲကန့်သက်ချက်တွေကိုလျှော့ချပေးဖို့ရှင်းနေဒီကတောင်းဆိုခဲ့ပေမဲ့လည်းတရားရုံးကတော့လက်မခံပဲပယ်ချခဲ့ပါတယ်။ထောင်ထဲချင်းနေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ထောင်အာဏာပိုင်တည်းရဲ့သဘောထားကိုပဲယူရမှာဖြစ်တယ်လို့တရားသူကြီးဘရန်ကိုဂန်ကပြောပါတယ်။ဒါကပုံမှန်အမှုမဟုတ်ပဲထောင်အာဏာပိုင်တည်းကလုံခြုံရေးတွေတိုးမြင့်ချထားတာဖြစ်ပါတယ်။ဘာကြောင့်ဒီလိုလုပ်တယ်ဆိုတဲ့အကြောင်းကိုလည်းသိတယ်လို့တရားသူကြီးကပြောပါတယ်။ဂုတ်စမန်နာမက္ဆီကိုနိုင်ငံကလုံခြုံရေးအတင်းကြပ်ဆုံးချထားတဲ့ထောင်ကနေနှစ်ကြိမ်ထွက်ပြေးလွတ်မြောက်ခဲ့ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံမှာအမြင်မသိထူးခြားတဲ့ယောဂသမျိုးနဲ့နှစ်စဉ်နှစ်တိုင်းမေလလယ်နဲ့ဇွန်လအတွင်းသိဆုံးနေတဲ့ကလေးငယ်တွေဟာအစာမရှိပဲလိုက်ချီသီးတွေစားရကြောင်ဖြစ်နိုင်တယ်လို့အမေရိကန်နဲ့အိန္ဒိယသတင်းပညာရှင်တွေကပြောပါရယ်။အိန္ဒိယနိုင်ငံကလိုက်ချီသီးအများဆုံးစိုက်ပျိုးထုတ်လုပ်ကိုင်းတဲ့ပြည်နယ်တစ်ခုဖြစ်တဲ့မူဇာဖာရဖူးကကလေးငယ်တွေဟာ1995ခုနှစ်ကစလို့အာယုံကျောနဲ့ဆိုင်တဲ့ယောဂဆိုးရရုပ်တက်ဖြစ်ပြီးသိဆုံးမှုတွေမြင့်တက်လာတာကိုတွေ့ရတယ်လို့ဆိုပါရယ်။ဒီသိဆုံးမှုတွေဟာလိုက်ချီသီးစုကူချိန်နဲ့လည်းတိုက်ဆိုင်နေတာပါ။သိဆုံးသူအများစုဟာဆင်းရဲနွမ်းပါတဲ့ကြေးလက်တော်ရကလေးငယ်တွေပါ။သိဆုံးရတဲ့အကြောင်းရင်းဟာအစာမရှိပဲလိုက်ချီသီးတွေစားတာကြောင့်ဖြစ်တယ်လို့ဇန်နဝါရီလ31ရက်နေ့မှာထုတ်ပြန်တဲ့ Lancet ကမ္ဘာလုံးဆိုင်ရာကျန်းမာရေးဌာနမှဖော်ပြထားပါရယ်။2014မေလနဲ့ဇွန်လအတွင်းထူးဆန်းတဲ့ယောဂဖြစ်လာတဲ့ကလေးငယ်နဲ့မဖြစ်ကြတဲ့ကလေးငယ်တွေကိုသူတေသနာပညာရှင်တွေကစစ်ဆေးနိုင်ရှင်ခဲ့တာဖြစ်ပါရယ်
။ England Premier League ဘောလုံးပွဲတွေကိုဒီနေ့ကစားကြတာမှာ Chelsea က Arsenal အသင်းကို3-2နဲ့အနိုင်ရပြီးတော့အမပီစီယာမှာ12မှတ်အသားနဲ့ဦးဆောင်နေပါတယ်။ Chelsea အတွက်ဂိုးတွေကိုတော့ Alonso, Hazard, Fabregas တို့ကသွင်းယူခဲ့ပြီးတော့ Arsenal အတွက်ဂိုးကိုတော့ Giroud ကပွဲပြီးကနေမှသွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဂျန်နိုင်နဲ့နန်းလောင်တို့ကပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီစီဇန်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြသွားပါမယ်။NLD ပါတီဥပဒေအကြံပေးရှင်းနေဤဦးကိုနီကိုတနက်ပြစ်လုံးကြံတက်ဖြတ်ခဲ့တဲ့အမှုမှာတနက်သမားဦးကြည်လင်းဝန်ခံပြောဆိုခဲ့တယ်လို့သတင်းထွက်နေတဲ့ဦးမြင့်ဆွေဆိုသူနဲ့အခုနောက်ဆုံးအစိုးရလုံခြုံရေးကဖမ်းမိထားတဲ့ဦးအောင်ဝင်းစော်ဆိုသူဟာတယောက်တည်းဖြစ်တယ်လို့အစောပိုင်းမှာသတင်းတွေထွက်ပေါ်နေပေမဲ့တကယ်တမ်းမှာတိကျစီဖြစ်တယ်လို့သမနာယုံကရောဒီအမှုကိုအာယုံဆိုင်လိုက်နေတဲ့ပြည်တွင်းသတင်းတောက်တချို့ကပါပြောဆိုပါတယ်ဥက္ကဋ္ဌအသက်ခံရမှုနဲ့ပတ်သက်လို့အစိုးရကအချိန်နဲ့တပြေးညီသတင်းမထုတ်ပြန်နိုင်ရတာဟာအမှုမှန်ဖော်ထုတ်နိုင်ရေးမကြံ့ကြာရအောင်ရည်ရွယ်ထားတာဖြစ်တယ်လို့သမရယုံကပြောပါတယ်။ဒီအကြောင်းအပြည့်စုံကိုပြောပြချင်ပါတယ်။ရှင်းနေဥက္ကဋ္ဌကိုတနက်နေ့ပြစ်တက်ခဲ့တဲ့တရားခံဦးကြည်လင်းရဲ့ကနဦးရဲစစ်ချက်တွေလူမှုမီဒီယာတွေပေါ်ပေါက်ကြားခဲ့ခြင်းတော့ကဖျားခိုးကိုင်းဦးမြင့်ဆွေဆိုသူကသူ့ကိုလုံးကြံခိုင်းခဲ့တာပါဆိုပြီးဦးကြည်လင်းကဝန်ခံပြောဆိုခဲ့တာပါ။ဦးကြည်လင်းကိုပြီးခဲ့တဲ့တနင်္ဂနွေညနေကလေးစိတ်မာရင်ဖမ်းမိခဲ့ပြီးနောက်ထပ်ရက်ပိုင်းအကြာမှာဦးအောင်ဝင်းစော်ဆိုသူကိုဖမ်းဘက်မှာရဲလုံညုံရေးတွေကထပ်မံဖမ်းဆီးခဲ့ကြောင်းတောက်ကြနေမှာမြန်မာသမ္မတရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။ဦးအောင်ဝင်းစော်ကိုဖမ်းမိချိန်မှာဦးအောင်ဝင်းစော်နဲ့ဦးမြင့်ဆွေဆိုသူတို့ဟာတူဦးတည်းသာဖြစ်တယ်လို့သမ္မတရုံးကရောသူတို့နှစ်ဦးနဲ့ဦးဘိုထောင်မှာစုံမှုခဲ့သူအကျဉ်းသားဟောင်းဦးအောင်စိုးဆိုသူကပါအတီးပြုတ်ပြောခဲ့တာပါ။ဒါပေမဲ့တကယ်တမ်းမှာဦးအောင်ဝင်းစောနဲ့ဦးမြင့်ဆွေတို့ဟာတီးသန့်တူဦးစီသာဖြစ်တယ်လို့မြန်မာနောင်သတင်းဌာနအက်ဒီတာကိုဆွေဝင်းကအခုလိုရှင်းပြပါဗျ
။ကျွန်တော်နံပါတ်1ပြောနေတာအောင်ဝင်းစောကအောင်ဝင်းစောပဲအောင်ဝင်းစောကလုံးဝမြင့်ဆွေမဟုတ်ဘူး။နော်ကျွန်တော်နံပါတ်1ဒါကိုဘယ်လိုလိုက်လဲဆိုတော့အောင်ဝင်းစောညီခဲ့တဲ့ဦးဘူထောင်ကိုကျွန်တော်ကပြန်ပြီးတော့စုံစမ်းတယ်။သူ့ကိုဘာကလို့ခေါ်တယ်။သူကစစ်တပ်ကနေပြီးတော့မှပြုတ်လာတယ်။ဒီအောင်ဝင်းစောမိဘရဲ့နေထိုင်တဲ့ဘားလမ်းအောင်သွားပြီးတော့အောင်ဝင်းစောရဲ့ငယ်တငယ်ချင်းတွေသွားတွေ့တယ်။ပြီးတော့အောင်ဝင်းစော်ဦးလေးကရခိုင်ရအင်းစင်ထောင်ပိုင်ဟောင်းပေါ့နော်သူတို့တွေအလုံးနဲ့စကားပြောတော့အောင်ဝင်းစော်ကအောင်ဝင်းစော်ပဲအောင်ဝင်းစော်ကမြင့်ဆွေဆိုတာလည်းမရှိဘူးအောင်ဝင်းစော်ရဲ့မှတ်တမ်းကတပ်မတော်အရာရှိအဲ့အရာရှိဘဝနဲ့စီကံချက်တစ်ခုဖောက်ပြလို့ဆိုပြီးတော့ထောင်ကြတယ်နောက်တစ်ခါကျတော့သူထပ်ပြီးတော့မှဒီဖျက်ခိုးဂိုင်းနေနဲ့ပတ်သက်ပြီးတော့မှထောင်ကြပြီးတော့မှရွံ့မြောက်လာတယ်ဒါကအောင်ဝင်းစော်နဲ့ပတ်သက်ပြီးတော့ခိုင်ခံမှမှရှိတဲ့အချက်ပေါ့နော်နောက်ပြီးတော့မြင့်ဆွေကအောင်ဝင်းစော်မှုတ်ဘူးလားဆိုတော့ရဲမှတ်တမ်းမှကျတော့မြင့်ဆွေဆိုတာမန္တရီအခြေဆိုင်မန္တရီသားရှင်းရှင်းလင်းလင်းပေါ်ပြထားတယ်ပေါ့နော်မြင့်ဆွေရဲ့မိဘတွေကဒီကျေးတွန်းလုပ်ငန်းတွေပိုင်းလုက္ကင်နဲ့မန္တရီပါဆိုတာကိုသိရတယ်မြင့်ဆွေကအဖေကအယတာနော်ကျေးတွန်းလုပ်ငန်းလုပ်တယ်အောင်ဝင်းစော်ရဲ့အဖေကတက်မတော်အရာရှိအငြိမ်းစားရန်ကုန်ဘားလမ်းမှာနေတယ်ဆိုတော့ဘာမှမဆိုင်တဲ့လူနှစ်ယောက်ဖြစ်နေကျွန်တော်တို့ကလीနော
်ဦးအောင်ဝင်းစော်နဲ့ဦးမြင့်ဆွေဆိုသူတို့ဟာတူတည်းလားလို့သမရာယုံကိုမေးမြန်းရမှာသမရာယုံပြောခွင့်ရဦးစော်ထေက
အောင်ဝင်းစော်ကဒီမှာကျွန်တော်ရမှာပူပေါင်းပါဝင်တဲ့လူအရှင်းနဲ့ကျွန်တော်ဖမ်းမိတာဖြစ်တယ် ကျွန်တော်တို့အဲ့ဒါကြောင့်သတင်းတွေထုတ်ပြန်တဲ့အခါမှာရှားသမျှအကုန်လုံးကျွန်တော်တို့ထုတ်ပြန်လို့မရအောင်အဲ့ဒီတရားခံရဲ့စစ်ကြောတဲ့ဘလောက်တိုင်းတာဒီမှန်လဲဆိုတာကျွန်တော်တို့ကပြန်ပြီးတော့ဆန်းစစ်လေ့လာတဲ့သဘောရှိပါတယ်အဲ့တော့ကျွန်တော်တို့ပြောနိုင်တာကတော့အောင်ဝင်းစော်ဒီပထမ Facebook ဒီမှာအထူးသဖြင့်ပေါ့နော်ညစ်စင်ဆိုတော့အောင်ဝင်းစော်ပဲဆိုတဲ့ဟာကမြန်မာကွေးမှာပြန့်နှံ့ပြီးတော့ပေါ်လာတာဖြစ်ပါတယ်သို့တော့ကျွန်တော်တို့ရဲတပ်ဖွဲ့ကဖော်ထုတ်ပြီးဆန်းစည်းရမယ်လို့ဒီအောင်ဝင်းစော်ဒီအောင်ဝင်းစော်တော့ဖြစ်ပါတယ
်ရှင်းနေဦးကိုနီအသက်ခံရတဲ့အမှုကိုပြည်ထရေးကကင်တွယ်နေပြီးရန်ကုန်မှာစစ်ကြောရေးလုပ်နေတာပါဒီအမှုရဲ့နောက်ဆုံးအခြေအနေမေးမြန်းရမှာပြည်ထရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ရဲမှူးကြီးတင်ဝင်းကအခုလိုဖြေကြားပါတယ
်ကျွန်တော်မနေ့ကဟိုမှာသူတို့သတင်းထုတ်ပြန်လိုက်တဲ့အချိန်မှာခင်ဗျာကျွန်တော်အဲ့ဒါသူပြီးပါမသိပါဘူးအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့လည်းဘာမှ confirm လုပ်လို့မရသေးပါဘူးဗျာနော်ရန်ကုန်မှာလည်းဖြစ်နေပါခင်ကျွန်တော်ဒီမှာလည်းဘာမှတော့မသိသေးပါဘူ
းတမနာယုံပြောခွင့်ရဦးစော်ဒီကတော့အချိန်နဲ့တပြေးညီသတင်းမထုတ်ပြန်နိုင်ရတဲ့အကြောင်းကိုအခုလိုရှင်းပြပါရစေ
။ဒါကအခုကျွန်တော်တို့ပြည်ထောင်စုမှာလည်းတင်းတင်းကြပ်ကြပ်တိုင်ပြန်နေတာရှိတယ်။ပဏာမစစ်ကြောချက်တွေထွက်သွားတာရှိတယ်။အဲ့မှာစပြီးတော့မိကြရတိုင်းသတင်းတွေထွက်သွားတဲ့အခါမှာကျွန်တော်တို့ဟိုဘက်မှာဆက်ဆက်တဲ့ဒေသတွေဖမ်းရတယ်မှာအခက်အခဲရှိတယ်။အဲ့ဒီတော့လည်းပြည်ထောင်စုဝန်ကြီးဌာနအထူးအဖွဲ့သတ်မှတ်ပြီးတော့ဟိုဖောင်းနေတာဖြစ်ပါတယ်။အဲ့တော့ဟိုတော့ဟိုနိုင်ငံတကာထုံးနေပါလေတော့ရှိတော့ရှိမယ်။သို့တော့ကျွန်တော်တို့လက်ရှိဒီထဲမှာဒီလုံခြုံရေးအထူးအရေးကြီးတဲ့ကိစ္စကိုပိုင်ခံနေတာဖြစ်တဲ့အတွက်နားလည်ပေးဖို့တော့ကျွန်တော်တို့ကတော့ပြောချင်ပါလ
ားဦးကိုနီလွတ်ကြံခံရတဲ့အမှုနဲ့ပတ်သက်လို့ဆက်ဆက်တရားခံတွေကိုနောက်ထပ်ဖမ်းဆီးထားတဲ့သတင်းတွေထွက်နေပေမဲ့အစိုးရဘက်ကတော့အခုချိန်ထိအတည်ပြုဖို့ငြင်းဆန်နေပါတယ်ရှင်းနေဦးကိုနီဟာအင်ဒိုနီးရှားနိုင်ငံမှာ Senior Leadership Program လေးလာရေးခီးစဉ်အပြီးဇန်နဝါရီလ29ရက်နေ့ကရန်ကုန်လေစိတ်အရောက်မှာတနက်ပြည့်လွတ်ကြံခံရတာဖြစ်ပါတယ်ခင်ဗျာ
UAE ရစနေညအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါရခင်ဗျာတနင်္ဂနွေလုံးအတိုင်းအတာနဲ့ပြည်တွင်းစစ်အမြန်ဆုံးရစဲပေးရေးပြည်နယ်နဲ့တိုင်းတွေမှာငញ្ញံရေးလူမှုလှုပ်ရှားမှုတရက်အနေနဲ့လမ်းလျှောက်ချီတက်ပြီးငញ្ញံရေးလူလားသူတွေကအစိုးရတက်မတော်နဲ့လက်နက်ကင်အဖွဲ့တွေကိုတောင်းဆိုလိုက်ကြပါတယ်အသေးစိတ်ကိုမတ်စုမွန်ကပြောပြမှာဖြစ်ပါတယ
်ဟုတ်ပါတယ်ဖေဖော်ဝါရီလ4ရက်နေ့စနေနေ့ဒီကနေ့မှာတော့ရန်ကုန်မြို့အပါအဝင်ပြည်နယ်နဲ့တိုင်းဒေသကြီးကမြို့တော်တော်များများမှာငញ្ញံရေးလူလားသူတွေကစစ်ပွဲတွေအများဆုံးရပ်တန့်ပေးဖို့ပြည်တွင်းစစ်အများဆုံးရပ်ဆဲပေးဖို့လမ်းမတွေပေါ်ထွက်ပြီးငញ្ញံရေးလူမှုလှုပ်ရှားမှုအဖြစ်နဲ့ခရီးရှည်ချီတက်လမ်းလျှောက်ပြီးငញ្ញံစွာဆန္ဒပြခဲ့ကြပါတယ
်
အခုကြားခဲ့ရတဲ့အတန်တွေကတော့ပြည်တွင်းစစ်ချက်ချင်းရက်ပြည်သူလူထုလိုလားတဲ့ငြိမ်းချမ်းရေးချက်ချင်းပေးငြိမ်းချမ်းရေးကိုအမြန်ဆုံးလိုချင်တဲ့တနတ်တန်မရှိတဲ့နေရာမှာကြောင်းနေခြင်းနဲ့စသဖြင့်သူတို့ရဲ့ဆန္ဒတွေကိုထုတ်ဖော်ထားတဲ့ဆိုင်းဘုတ်တွေပိုစတာတွေကင်ဆောင်ထားတဲ့အပြာရောင်ဝတ်ဆင်ထားတဲ့ငြိမ်းချမ်းရေးလိုလားသူတွေကကျွေးကြော်တန်းတွေနဲ့ချီတက်ဆန္ဒပြနေကြတာဖြစ်ပါတယ်ရန်ကုန်မြို့မှာတော့လမ်းကြောင်းနှစ်ကြောင်းနဲ့မြို့တော်ခမ်းမမြို့လေကိုဥတီချီတက်ဆန္ဒပြကြသလိုလူရပေါင်းများစွာကလည်းပူပေါင်းပါဝင်ခဲ့ကြပါတယ်။ဒီကနေ့ဖေဖော်ဝါရီလ4ရက်နေ့မှာငញ្ញံရေးလူထုလှုပ်ရှားမှုတနိုင်ငံလုံးအတိုင်းအတာနဲ့ငញ្ញံရေးဆန္ဒထုတ်ဖော်ခဲ့ကြရတဲ့အဓိကရည်ရွယ်ချက်ကတော့လူထုလှုပ်ရှားမှုဖြစ်ပေါ်ရေးဥဆောင်လှုပ်ရှားခဲ့သူတဦးဖြစ်တဲ့ငញ្ញံရေးလိုလားသူမတ်တင်စာရှင်လက်ကြီးကအခုလိုရှင်းပြပါတယ်
ဒီမှာတမတို့ဒီလိုငញ្ញံရေးလူထုလှုပ်ရှားမှုလုံးဝရည်ရွယ်ချက်ကတော့ဓမ္မတိကတမတို့ပြည်သူလူထုတွေကငញ្ញံရေးကိုလိုလားနေတယ်ဆိုတဲ့အချက်ကိုဟိုစားသိစေအောင်ပေါ့နော်အတူတောင်ဝင်းရှိသူတွေသိအောင်လို့ခေါ့ဒါလူထုရဲ့ဆန္ဒကိုဖော်ထုတ်ခြင်းဖြစ်ပါတယ်ဒီတောင်ဝင်းရှိရဲ့သူတွေနောက်ဒီလက်နက်ကိုင်အဖွဲ့ဒီကတော့တမတော်ကတောင်ဝင်းရှိရဲ့လူတွေစားသိအောင်လို့တမတို့ရည်ရွယ်ပြီးဒီလိုမျိုးလူထုရဲ့အင်အားနဲ့ပေါင်းစုလုပ်တဲ့လုပ်ကြောင်းမျိုးလုပ်ဆောင်ခဲ့တာပါ2012နှစ်မှာပဲပေါ့နော်တမတို့အပြစ်ခတ်တွေပြန်ဖြစ်လာတာမျိုးတွေတမတို့အများကြီးကြားရတယ်ပြည်သူတွေဘက်မှာအရေးခါတွေတက်တော့တာတွေဒါတွေကြားရတဲ့အခါမှာပြည်သူတွေအတွက်ကိုပြည်သူတွေကမခံမရနိုင်ပြန်ဖြစ်ရတယ်နောက်ပြန်လဲပြီးတော့လိုမျိုးငင်းချမ်းစွာနဲ့ချီတက်ဆန္ဒပြတဲ့ပုံစံမျိုးလှုပ်ဆောင်ဖို့အထီကိုအကုန်လုံးကသဘောတူတဲ့အစဉ်တစ်ယောက်သွားခဲ့ပြီးတော့အခုချိန်မှာတော့ပထမဆုံးအစဉ်2019မှာဒီလိုမျိုးစစ်ပွဲရပ်ဖို့အတွက်ကိုအဓိကတောင်းဆိုတဲ့ထုတ်ချမှုပေါ်ပေါက်လာခြင်းဖြစ်ပါတယ
်ပြည်တွင်းစစ်ငင်းချမ်းရေးအတွက်အဓိကရည်ရွယ်လှုပ်ဆောင်တဲ့လူမှုလှုပ်ရှားမှု People Peace March ကနေပြီးတော့လူမှုဆန္ဒနဲ့အဓိကဖော်ထုတ်ဆန္ဒပြတဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးလည်းသူကအခုလိုဆက်ရှင်းပြပါတယ်
တောင်းဆိုချက်လေးချက်ကတော့နံပါတ်1ကျွန်တော်တို့ပြည်တွင်းစစ်ရပ်ဆဲရန်ဖြစ်ပါတယ်ပြည်တွင်းစစ်ကိုငင်းချမ်း စင်းရပေးဖို့ပါနံပါတ်2ကတော့လက်ရှိတော့စပေးတောက်ပြည်သူတွေကိုအထောက်ပံ့ကူညီမှုတွေကိုလည်းလွတ်လပ်စွာပေးခွင့်ပေါ့နော်အားလုံးပြုပေးတယ်အဓိကပါပါတယ်နောက်တစ်ခုကတော့တမတော်ကအပြစ်ခတ်ရဲစဲကြီးကိုစတင်ပြညာပေးရန်ဆိုတာပါပါတယ်နောက်ထပ်နံပါတ်4အချက်ကတော့စစ်အုံစည်းရိတ်ပေါ့နော်တနိုင်ငံလုံးမှာရှိတဲ့စစ်အုံစည်းရိတ်ကိုချော့ချပေးရန်ဆိုပြီးအချက်4ချက်ကိုကျွန်တော်တောက်ဆိုထားပါတယ်ရှင
်ဒီကနေ့ပြုလုပ်တဲ့ငြိမ်းချမ်းရေးလူထုလှုပ်ရှားမှုကြီးမှာတနိုင်ငံလုံးတိုင်းတာနဲ့လူထုကပူးပေါင်းပါဝင်ခဲ့ကြတာပါပြည်ခရိုင်မြို့နယ်အသီးသီးကပူးပေါင်းပါဝင်ခဲ့တဲ့ပြည်မြို့ငြိမ်းချမ်းရေးလူထုလှုပ်ရှားမှုမှာပထောင်မြို့ကိုစားပြုဦးဆောင်ပါဝင်ခဲ့သူတဦးဖြစ်တဲ့ကိုရဲကျော်သူကလည်းသူတို့ဘာကြောင့်ပါဝင်ရသလဲဆိုတာအခုလိုရှင်းပြပါတယ
်အဓိကတိုင်းသားတွေဒေသတွေမှာဖြစ်နေတဲ့စပွဲတွေရက်တက်မှုပေါ့နော်ဒီတိုင်းသားဒေသတွေမှာစပွဲတွေဖြစ်နေတဲ့အတွက်ပညာရေးလူမှုရေးကျန်းမာရေးတွေဆုံးရှုံးနေတဲ့ကိစ္စတွေကိုကိုချင်းစာနာတဲ့အနေနဲ့ပေါ့နော်ကျွန်တော်တို့အပွဲစည်းတွေနဲ့ပူးပေါင်းပြီးတော့လှုပ်ရှားတာပါနိုင်ငံလုံးတိုင်းနာနဲ့ကျွန်တော်တို့တိုက်ပွဲပြီးလုပ်ထားတယ်နော်စပိတ်တင်ပြည်သူတွေကိုထောက်ပံ့ကူညီကွန်ရရှိရေးစက်သုံးစရိတ်တွေရှော့ချရေးတမတော်ကနေပြီးတော့တိုင်းနိုင်ငံလုံးအပြစ်ခတ်ရစဲကိုပြင်ညာပေးဖို့ပေါ့နော်တမတော်ဘက်ကနေပြီးတော့ပြီးတော့ပထမဆုံးအနေနဲ့ကျွန်တော်တို့ဒီဘူချုပ်ကြီးရုံနာမှာဆုရလုပ်ပြီးတော့ကျွန်တော်တို့ဆွေသားတော်ဖခင်ကိုချီးတက်ပြီးတော့အမဆုတောင်းပွဲလုပ်တာပေါ့
မကွေးတိုင်းကမကွေးစစ်တပ်ကတူចောင်းသားတူကိုတကိုယ်တော်ဆန္ဒပြမှုနဲ့ရဲတွေကဖမ်းဆီးခဲ့တယ်လို့တခြားပြည်နယ်နဲ့တိုင်းနယ်မှာလည်းအာဏာပိုင်တွေနဲ့ထိတိုက်ဖြစ်ခဲ့တာတွေရှိပါတယ်မတ်တင်စာရှင်လက်ကြီးကဒီလိုမျိုးအဖမ်းဆီးတွေရှိခဲ့တာနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကြားတာနှစ်ခုသုံးခုလောက်ရှိပါတယ်အဲ့မကွေးတိုင်းကစစ်တပ်ကတူចောင်းသားတယောက်ကိုရဲဆွဲခိုင်းရလားခေါ်ရတယ်ဒါခေါ်သွားပြီးပုံမှန်18နောက်တစ်ခုကြားရတော့ပုံမှန်19နဲ့ပါသူ့ကိုတရားဆွဲထားတယ်လို့ကြားရပါတယ်အဓိကကတော့ဒီတက္ကသိုလ်ရှိမှဒီခုမြတ်ချက်မရှိခဲ့နဲ့တရားတူးတယ်ပေါ့နော်တူးပဲဆန္ဒပြရတဲ့ဆိုတဲ့အချက်နဲ့သူ့တရားဆွဲထားတယ်လို့သိရတယ်အမခံရဖို့လည်းစူးစမ်းနေကြပါတယ်နောက်တစ်ခုကတော့ကျမတို့ဒီတရားပြည်နယ်မှာရှိနေတဲ့လူငယ်တွေပေါ့နော်ဒါချစ်တတ်တဲ့လွိုင်းကောင်မရှိနေတောင်းသားသူကိုလည်းဝန်ကြီးချုပ်ကခေါ်ယူပြီးတော့ပြောဆိုရဲလို့လည်းကြားရတယ်နောက်တစ်ခုကတော့ကိုကိုတိုင်းမှာလည်းအဲ့လိုပါပဲကိုကိုတိုင်းကဘာသာတွေကိုခေါ်ယူပြီးတော့ဝန်ကြီးချုပ်တို့ကခေါ်ပြီးတော့စကားတွေပြောကြတယ်လို့လည်းကြားရပါတယ
်ပြည်နယ်နဲ့ဒိုင်းဒေသကြီးအသီးသီးမှာဒီကနေ့စနေနေ့ကျင်းပတဲ့ငြိမ်းချမ်းရေးအတွက်လူထုလှုပ်ရှားမှုချစ်တတ်လမ်းလျှောက်ဆန္ဒပြပွဲတွေကိုရန်ကုန်တိုင်းဒေသကြီးအပါအဝင်ပဲခူးတိုင်းတာယာဝတီခရိုင်ပြည်ခရိုင်ရွှေဘိုမွန်ပြည်နယ်တထုံမော်လမြိုင်မြို့ဘိတ်တဝဲပူလောမြို့စတဲ့မြို့အသီးသီးမှာစစ်ဆန့်ကျင်သူငြိမ်းချမ်းရေးလူလာသူလူထုအခြေပြုအဖွဲ့တွေကျောင်းသားလူငယ်တွေနဲ့ဒီမိုကရေစီရေလှုပ်ရှားသူအမျိုးသမီးရေလူခွင့်ရေလှုပ်ရှားသူတွေပူးပေါင်းပြီးတော့လမ်းလျှောက်ချီတဲ့ဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်ရှင
်မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတစ်ခုကိုအလှည့်ပေးကြပါတယ်မြန်မာနိုင်ငံရဲ့ရှေးဟောင်းအဆောက်အုံတချို့နဲ့အရင်ကတိစောက်ခဲ့တဲ့အစိုးရရုံးတွေမှာနိုင်ငံတကာမှာအသုံးမပြုဖို့တားမြစ်ထားတဲ့ asbestos ကကြောက်ကွန်းတွေပါနေလို့လူတွေရဲ့ကျန်းမာရေးကိုထိခိုက်နိုင်တယ်လို့ကျွမ်းကျင်ပညာရှင်တွေကသတိပေးနေပါတယ်။အဆုတ်ကင်ဆာအပါအဝင်အခြားကျန်းမာရေး NDA များဖြစ်နိုင်တာကြောင့်ကမ္ဘာတစ်လောကနိုင်ငံတွေမှာအသုံးပြုမှုမရှိတော့ပေမဲ့လို့မြန်မာနိုင်ငံမှာတော့ကြောက်ကွန်းနဲ့တိစောက်ထားတဲ့အဆောက်အုံတွေအတော်လေးရှိနေတာတွေ့ရပါတယ်။အပြည့်စုံကိုတော့ဒီတစ်ပတ်မြန်မာတခွင်အစီအစဉ်မှာကိုထက်အောင်ကတင်ပြမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကအချိန်ကြာအဆောက်အဦတွေအပါအဝင်တချို့ရှေးဟောင်းအဆောက်အဦတွေမှာလူသားတွေရဲ့အသက်အန္တရာယ်ကိုထိခိုက်နိုင်တဲ့ asbestos လို့ခေါ်တဲ့ကြောက်ကွင်းတွေကိုအသုံးပြုမှုတွေရှိခဲ့တယ်လို့ကျွမ်းကျင်ပညာရှင်တွေကထောက်ပြနေကြပါတယ်။အခုကျွန်တော်ရောက်ရှိနေတဲ့မော်လမြိုင်မြို့ကပထမဆုံးနှစ်ချင်းဖျားကြောင်မှာဆိုရင်လေဒီကြောက်ကွင်းတော်တော်များများကိုအသုံးပြုမှုတွေရှိခဲ့တယ်လို့ကမ္ဘာရှေးဟောင်းအမွေနဲ့အဆောက်အဦတွေကိုထိန်းသိမ်းရေးအဖွဲ့တစ်ခုဖြစ်တဲ့ World Monument Fund ကပြောဆိုထားတာပါ။နှစ်ပေါင်း100ကျော်တည်တန်းရှိတဲ့ဒီနှစ်ချင်းဖျားကြောင်ကိုအမေရိကန်တန်ယုံအလှူငွေနဲ့ World Monument Fund အဖွဲ့ကပြုပြင်ထိန်းသိမ်းမှုစီစဉ်ရကနေဖျားကြောင်အတွင်းကြောက်ကွင်းတော်တော်များများကိုအသုံးပြုခဲ့တာတွေ့ရှိခဲ့တာဖြစ်တယ်လို့ဒီဖျားကြောင်ရဲ့ကြောင်ထိုင်ဆရာတော်ဖြစ်တဲ့တိတ်ခါရောရဆရာတော်ဦးကြည်ရှင်ကအခုလိုပြောပါတယ်
။ဟိုခေါင်းမိုးပါပါသူလျှောက်တက်တယ်ဟိုဒီ Bell Tower ဆိုရှေ့လည်းမြင်ကြ။အဲ့နေသူတို့ကြည့်တော့ခေါင်းမိုးအနေထားသူအကုန်လုံးမြင်ရ။မြင်ရတဲ့ခါကျတော့အဲ့ခေါင်းမိုးရဲ့အနေထားကasbestos ဟောပေါ့ကြောင်းဟိုဆရာတော်လွယ်လွယ်ပြောတော့မိကန်ကြောက်ပြောင်းပေါ့အဲ့ဒါကြီးဖြစ်နေတယ်ဆိုတော့သူတွေ့တယ်အဲ့တော့မိကန်ကြောက်ပြားနေဖြစ်တဲ့ခါကျတော့ဒီမိကန်ကြောက်ပြားနေကိုရွှေပြောင်းဖို့ဆိုရခါကျတော့ဇေရမယ်ပြူရမယ်မာရမယ်ချရမယ်ဆိုတာအဲ့ဒါဒီပါလာပါလာလို့ရှိရင်အဲ့ရနေထွက်လာတဲ့အဲ့အမှုံကလူတွေအတွက်အရန်အန်ဒီဖြစ်တယ်ဆိုတော့သူတွေအဲ့နေစတာအဲ့ရနေစပြီးတော့ဒီကြောက်ကွန်းရဲ့အကြောင်းကိုသူတို့စပြီးတော့မီဒီယာတွေကိုဖွင့်တော့ပေါ့
ကျောက်ကွန်းနေကိုလွန်ခဲ့တဲ့နှစ်ပေါင်း30ကျော်လောက်ကလေးကမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာတွင်တွင်ကျကျအတုံးပြုတ်ခဲ့ပါတယ်။အဲဒီနောက်ကင်ဆာရောဂါမျိုးစုံအပါအဝင်တခြားကျန်းမာရေးအနေနဲ့ရှိတာကြောင့်နိုင်ငံပေါင်း50ကျော်ကတော့တားမြစ်ခဲ့တာပါ။မြန်မာနိုင်ငံမှာတော့ကျောက်ကွန်းနဲ့ဆောက်လုပ်ထားတဲ့အဆောက်အဦတော်တော်များများရှိတာကြောင့်ကျောက်ကွန်းကြောင့်ဖြစ်နိုင်တဲ့အနေအ စနစ်တကျပြဖြတ်တင်တဲ့အကြောင်းအခုလိုအကြံပြုပါရယ
်ရန်ကုန်မှာရှိသမျှအဆောက်တော်တော်များများသည်ဒီ express sauce တွေနဲ့မိုးထားတဲ့အဆောက်တွေအများကြီးရှိတယ်ဆိုတော့ဒီအဆောက်အဦတွေကနေပြီးတော့ဖြိုဖြက်ပြီးတော့အဆောက်အဦသစ်ဆောက်မယ်ဆိုရင်အလွယ်တကူပဲဖြတ်ကြမှာပဲထွက်လာတဲ့အမုံတွေကင်တွယ်တဲ့လူတွေမဟုတ်တော့ဘူးမြို့ပြဖြစ်တော့ဘေးနားမှာနေတဲ့လူတွေပါဒီအမုံတွေရှူရှိုက်ပြီးတော့ဖြစ်တဲ့အနေရကိုစိုးရိမ်ပြီးလို့ဒီကြောက်ခွန်းနဲ့ပတ်သက်တဲ့အသိပညာပေးတဲ့ဟောပြောပွဲလေးလုပ်ရခြင်းဖြစ်ပါတယ
်။ Aspetos လို့ခေါ်တဲ့ဒီကြောက်ခွန်းဟာတွင်းထက်ပစ္စည်းတစ်ခုဖြစ်ပြီးတော့တခိတခါကအတော်လေးအသုံးပြုခဲ့ကြတာပါ။ဆောက်လုပ်ရေးလုပ်ငန်းတော်တော်များများမှာမျက်နှာချက်အဖြစ်အသုံးပြုကြသလိုအပူခံပစ္စည်းအတော်များများမှာလည်းကြောက်ခွန်းတွေကိုအသုံးပြုခဲ့ကြတာဖြစ်တယ်လို့ဥအောင်စုံမြင့်ကပြောပါတယ
်။လုံးဝခက်စားနေကြရတာကတွင်းထက်ပစ္စည်းအမြောက်များရနိုင်တယ်တွင်းတူးလို့ရနိုင်တယ်တွင်းတူလို့ရအမြောက်များတာလေလေကုန်ကြစိတ်ကအရင်ကြီးမကြီးဘူးအဲ့ဒါအပြင်သူ့ကိုတုံးနိုင်တဲ့အတုံးတွေကအဆောက်အဦမှာတုံးဖို့အဆောက်ဆောက်လို့ရလုပ်ငန်းသုံးပစ္စည်းတွေကတော့အားလုံးသိတာပေါ့နော်အမိုးတို့မန်နေဂျာတို့အကာတို့ဒီကသူ့အတုံးသူ့ရဲ့အတုံးပေါ့ဒါပေမဲ့သူ့ရဲ့အတုံးကဂုံတတ္တိပေါ်မှာမူတည်တယ်သူ့ရဲ့ဂုံတတ္တိကအပူခံနိုင်တယ်အတန်းလုံးနိုင်တယ်ထိလွယ်ခိုက်လွယ်ကျိုးလွယ်ခြင်းမရှိဘူးပေါ့တခါသူ့ကိုသူ့အမြင်တွေကိုဘီလိုက်မင်းနဲ့ရောပြီးတော့မှအမိုးပြားတို့နိုင်ရန်အကာတို့မန်နေဂျာတို့လောက်ကြတာဟုတ်ဆိုတော့အဲ့ဒါတစ်ချက်အပူသူ့ရဲ့ဂုံတတ္တိကအပူခံနေဆိုတော့မိခံတဲ့ပစ္စည်းဟိုမိခံတဲ့ပစ္စည်းတွေတော်တော်များများတုံနေမိခံတဲ့ပစ္စည်း
ကြောက်ကွန်းကြောက်ပထမဆုံးထိခိုက်နေတဲ့သူတွေဟာဒီတွင်းထွက်ပစ္စည်းတွေကိုတူဖော်ကြတဲ့တတ္ထုတွင်အလုသမားတွေဖြစ်ပြီးဒုတိယအနေနဲ့ကတော့ဒီကြောက်ကွန်းကိုကန်တွယ်ကြတဲ့သူတွေဖြစ်ပါတယ်။နောက်ဆုံးအနေနဲ့ကတော့ကြောက်ကွန်းနဲ့ဆောက်လုပ်ထားတဲ့အိမ်မှာနေထိုင်ကြတဲ့လူတွေပါ။ဒါပေမဲ့လို့လူတွေအနေနဲ့အလွန်တရာစိုးရင်စရာမလိုပဲကြောက်ကွန်းတွေကိုထိမိတာတွေဖိဖျက်တာတွေလှုပ်တဲ့အခါမှသာအနေရဖြစ်နိုင်တာလို့လည်းဥကောင်ဆွေမြင့်ကထောက်ပြပါတယ်။ဒါပေမဲ့လို့ကြောက်ကွင်းအတော်များများကိုဖယ်ရှားမယ်ဆိုရင်သတိထားဆောင်ရွက်ရမှာဖြစ်ပြီးတော့ကြောက်ကွင်းကြောင့်အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးထိခိုက်မှုတွေဖြစ်လာနိုင်တယ်လို့လည်းသူကဆိုပါတယ်
။ကျန်းမာရေးချီတော့ပြောရင်တော့ asbestos ကြောင့်ဖြစ်တဲ့ရောဂါဆိုတော့ asbestosis ပေါ့။သူကတော့အဓိကအသက်ရှူလမ်းကြောင်းနေသွားတဲ့အဆုတ်ရောဂါပေါ့အဆုတ်ရောင်တို့အဆုတ်နဲ့ပတ်သက်တဲ့ရောဂါတွေပေါ့နော်အဲ့လိုအဓိကဒီအသက်ရှူလမ်းကြောင်းနဲ့ပတ်သက်တဲ့ရောဂါတွေဖြစ်နိုင်တာပါ။ကင်ဆာနဲ့ပတ်တိုင်လည်းအဆုတ်ကင်ဆာမှန်ပါတယ်ခင်ဗျအဆုတ်ကင်ဆာအဓိကပါပဲ
ကဘာတဝမ်းမှာတော့ကြောက်ခွင်းကြောင့်နှစ်စဉ်နာမကျန်းဖြစ်တဲ့သူအလုတ္တမခမန်းကြီးတသိန်းလောက်ရှိတယ်လို့ကဘာကျမကြီးအဖွဲ့ကြီးရဲ့နှစ်စဉ်ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်လူတွေရဲ့အသက်အန္တရာယ်ကိုထိခိုက်နိုင်တဲ့ကြောက်ခွင်းနဲ့ပတ်သက်လို့လူတို့ကြောင့်မှသိရှိမှုအားနည်းနေသေးတဲ့အကြောင်းဆရာတော်ဦးကြည်ရှင်ကဖွင့်ထားပါတယ
်မသိဘူးအရင်တော့ကဒီကြောက်ပြားမှုကဆရာတော်ငငယ်လေးကဒါတွေအကုန်လုံးလုံနေတာပဲလေဟာလားလုံတော့အန္တရာယ်ရှိမှလည်းမသိဘူးလေကြောက်ပြားမှုလုံးလို့ရှင်အားမိကံကိုမိကံကြောက်ပြားပဲအပူလဲခံတယ်။ဘာလဲဖြစ်တယ်မိလဲခံတယ်ဆိုတော့ဝန်တာကြတော့ပေါ့။ဒါပေမဲ့အဲ့လိုဖြစ်လာတဲ့ခါကျရုတ်တဲ့အံ့ဩကုန်ကြတော့ပေါ့
။လက်ရှိအချိန်မှာတော့မြန်မာနိုင်ငံတွင်းကြောက်ကွင်းတွေကိုအသုံးပြုမှုတွေမရှိတော့ပေမလို့ကဘာတဝမ်းမှာကြောက်ကွင်းတန်ချိန်နှစ်တန်းလောက်အထိနှစ်စဉ်ထုတ်လုပ်နေစေဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ကြောက်ကွင်းတွေကိုကိုလိုနီခေတ်အလွန်ခြေအောင်အဆောက်အဦတွေပြုတ်ပြင်းမွတ်မံရမှာအသုံးပြုမှုတွေရှိခဲ့သလို1960နဲ့1990ပြည့်နှစ်တွေတုန်းကဆောက်လုပ်ခဲ့တဲ့အဆောက်အဦတစ်တိုင်မှာဒီကြောက်ကွင်းတွေကိုထည့်သွင်းအသုံးပြုခဲ့တယ်လို့ကျွမ်းကျင်ပညာရှင်တွေကထောက်ပြပြောဆိုနေကြပါတယ်။ကျွန်တော်ထောက်ပ
ါ။ဒီအောင်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။မကြခင်မှာစနေညတိုက်ရိုက်လေးလိုင်းဆွေးနွေးကန်းကိုစတင်တော့မှာဖြစ်ပါတယ် VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆန်တို့ကြီးည9နာရီခွဲရှိပါပြီ။ VOA ရဲ့စနေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနှုန်းမီတာ25 kHz 11965လိုင်းနှုန်းမီတာ32 kHz 9323လိုင်းနှုန်းမီတာ51 kHz 5885နဲ့လိုင်းလတ်190တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်လာပါပြီ။ကိုဇော်ဝင်းလှိုင်ကဆွေးနွေးတင်ဆက်မှာဖြစ်ပြီးမဆုမွန်ကထုတ်လုပ်သူဖြစ်နေဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာ။ VOA Daily Line အစီအစဉ်ကကြိုဆိုပါရစေ။ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ကွယ်လွန်သူတရားလွတ်တော်ရှင်နေကြီးဦးကိုနီလှုပ်ကြံတပ်ဖြတ်ခံရမှုမှာနောက်ကွယ်ကနေပေါဝင်ပတ်သက်တဲ့အဓိကတာဝန်ရှိသူတွေကိုအမှန်တကယ်ဖော်ထုတ်နိုင်လိမ့်မယ်လို့ယူဆကြသလားဆိုတဲ့သောတာရှင်ရဲ့အမြင်တွေအပါအဝင်မြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေတွေကိုဆွေးနွေးကြဖို့ဖြစ်ပါတယ်။အခုဒီခေတ်ပေါ်နည်းပညာဆက်သွယ်နည်းပညာတွေအရာဒီအခုဘသူကိုဖမ်းမိတယ်ဘသူတွေကိုတော့မတင်ကားသူအဖြစ်ဟိုတန်တရားရှိနေတယ်ဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လဲတော်ရရှင်နေရတာဒီအင်တာနက်တွေပေါ်မှာ Facebook ပေါ်မှာဒါတောက်လျှောက်ကြားသိမြင်တွေ့နေကြရတယ်ဆိုတော့လဲဒီကိစ္စနဲ့ပတ်သက်ပြီးတော့အားလုံးကအမြင်သဘောထားတွေကလည်းအမျိုးမျိုးထွက်ပေါ်နေကြတာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ဒီကနေ့ဒီကိစ္စကိုဆွေးနွေးဖို့အတွက်အဓိကဖိတ်ခေါ်ထားတဲ့သူတွေလေလိုက်မော်ရောက်နေပါပြီပထမတဦးကတော့ဥအောင်ထူးဖြစ်ပါတယ်ခင်ဗျဥပဒေအထောက်အကူကွန်ရက်အဖွဲ့ Legal Aid Network ကဖြစ်ပါတယ်နောက်ကျွန်တော်တို့ညီမြချင်းမြန်မာအဖွဲ့က equality မြန်မာအဖွဲ့ကဥအောင်မျိုးမင်းဖြစ်ပါတယ်ဥအောင်မျိုးမင်းနဲ့ဥအောင်ထူးရှိကြပါလားခင်ဗျာ
ဟုတ်ရှိပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်ပထမဆုံးဥအောင်ထူးကိုကျွန်တော်လေလိုက်မော်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာဥအောင်ထူးရေဆိုတော့ဒီအခုကွယ်လွန်သွားတဲ့သူကလည်းဒီ NLD မှာဥပဒေကြံပေးဖြစ်တာဝန်ထမ်းဆောင်ခဲ့တယ်နောက်ပြီးတော့မြန်မာနိုင်ငံမှာရှင်းနေကွန်ရက်ပေါ်ပေါက်ဖို့အတွက်သူကလည်းဥဆောင်ဥရဲ့ပါဝင်လှုပ်ဆောင်ခဲ့တဲ့သူဖြစ်တယ်နောက်ပြီးတော့ဒီအထူးသဖြင့်တော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လာရင်တော်တော်လေးကြွမ်းကြမ်းကျင်ကျင်ရှိတဲ့သူပြောနိုင်ဆိုနိုင်တဲ့သူ authority ရှိတဲ့သူပေါ့နော်ဆိုပြီးတော့အများကသတ်မှတ်ထားတဲ့ပုံကိုလည်းဖြစ်နေတော့ဥအောင်ထူးဒီအခုဖမ်းတာစီတာလေးလည်းဥအောင်ထူးလည်းကြားနေတာပဲဘသူဟိုဖမ်းစီထားတဲ့လူအရေးအတွက်ကအဆပေါ့နော်ဒီအခုနောက်ဆုံးဖမ်းလိုက်တဲ့ကိုအောင်ဝင်းဇော်ဆိုတာဆိုလို့ရှိရင်ဒါတာဝန်ရှိတဲ့သူဆိုပြီးတော့ဒါပြောနေကြတာပေါ့ဆိုတော့တကယ်တော့ကျွန်တော်တို့စောစောကခေါင်းစဉ်မှာပြီးခဲ့တယ်လို့ပဲတကယ်ကောတာဝန်ရှိတဲ့သူတွေကိုအခုချိန်မှာဖမ်းဆီးရမိပါပြီလားဒါမှမဟုတ်လည်းအခုဖမ်းထားတဲ့လူတွေနောက်ွယ်မှာတခြားလူပုဂ္ဂိုလ်တွေရှိနေပါသေးလားဗျာဥအောင်ထူးဘယ်လိုမြင်မိတော့
ဟောကျွန်တော်တို့နောက်ွယ်မှာတခြားပုဂ္ဂိုလ်တွေမဖော်ထုတ်ရတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်ဆိုတာကိုသာပ
ါဟုတ်ကဲ့ဆိုတော့အဲ့ဒီလူတွေကကျွန်တော်တို့ဖော်ထုတ်ဖို့အတွက်ဘလို့အခက်အခဲတွေရှိနေတယ်လဲလက်ရှိအနေထားမှာဘာလို့လဲဆိုတော့တကယ်ဟိုကာယကံရှင်ဖြစ်တဲ့တနတ်နဲ့ကိုယ်တိုင်ပြစ်တဲ့သူကိုဖမ်းမိထားပြီးသူ့နောက်ကွယ်ကလူတချို့ကိုလည်းဖမ်းမိထားပြီးပေါ့နော်ဆိုကြပါစို့ဆိုတော့အဲ့ဒါမှာကျွန်တော်တို့တကယ်နောက်ဆုံးမှာတာဝန်အရှိဆုံးပုဂ္ဂိုလ်ဖမ်းဖို့အတွက်ဘလို့အခက်အခဲတွေများရှိနိုင်ပါသလဲဘာတွေများရှိနေတာပါလဲခင်ဗျဟိုဒ
ီလူကဒီအမှုကိုရေးယူဆောင်တဲ့ဒီလိုင်းကရှင်းရှင်းလင်းလင်းမရှိဘူးခင်ဗျအဲ့တော့ကျွန်တော်ကနေဒီဟောနိုင်ငံတော်ဥပဒေအခြေခံစတင်ပြီးတော့ဘယ်လိုရည်ရွယ်ဆောင်ဖို့တိုးရဲဆိုတာကိုကြံပြီးဆွေးနွေးချင်ပါတယ်။အဲ့တော့နိုင်ငံတော်ဥပဒေကနိုင်ငံတော်ဟာအသက်ရှင်တဲ့ဘဏ္ဍာကာဝေးဥတော်ရှိတယ်။စီတီလောလို့ခေါ်တဲ့နိုင်ငံစာချုပ်တွေစုစုကျင်းသုံးတဲ့နိုင်ငံတော်ဥပဒေရရော Customary International Law လို့ခေါ်တဲ့နိုင်ငံတော်ဒီထိုးနှံဥပဒေရတော်ရှိတယ်။အဲ့တော့ဥပဒေဖြစ်တဲ့ကိစ္စက Unlawful Killing လို့ခေါ်တဲ့ဥရင်းအမည်မဟုတ်တဲ့ကတ်ချက်ခံရတာအဲ့ဒါကိုသမန်းစုကြည်ကိုနိုင်ငံတော်မှာတာဝန်ရှိဒါကိုအရင်ရှင်းအောင်ကျွန်တော်ဥပဒေပေါ်ပြတာပြီးတော့ပြည်ထောင်စုကနေပြီးတော့လေဒါနဲ့ပတ်သက်လို့နိုင်ငံတော်ကစမှတ်ပြရတယ်ဘာလဲဆိုတော့ The UN Principles on Effective Prevention and Investigation of Extralegal Arbitrary and Summary Execution ဒါဆိုတော့နိုင်ငံဥပဒေကိုအထောက်အကျပေါ်ပြီးဦးနေဘယ်လိုဆက်ဆံမလဲကျန်နေချက်ပါအဲ့တော့ဖွဲ့စည်းပုံပုံမှန်တိကူကူရာနိုင်ငံရဲ့အကြီးအကဲက ငင်းမတမနာဖြစ်တယ်လို့ကြားရင်ထားတယ်မိတိခွန်မှာလည်းပဲဒီအောင်အထုံးမှာနာငင်းမတမနာမှာရှိတယ်လို့ကြားရင်ထားတယ်ဒါကြောင့်ဥပ္ပုတ်ကြီးလူကြံခံရေးဆိုင်ငင်းမတမနာမှာတောင်းအောင်ရှိအဲ့ရေရေဒီအုံကြီးကခိုင်ထားတယ်ဒီအုံကြီးကကာကျုကတထားမျိုးကိုခိုင်ကြလို့မရဘူးဘယ်လိုပြောလို့မရဘူးဘယ်လိုပြောရင်ရသားများဖြစ်ပါလက်တွေ့ရဟုတ်ရင်ဟုတ်မယ်သို့တော့ဥပ္ပုတ်ကြီးတော့မဟုတ်နောက်ဒီကကြည့်ဦးပြန်ကြည့်ပါဒီအိမ်ဝင်ကြီးကကာကျုပ်အောင်မှာမရှိဘူးသမနာအောင်မှာရှိတယ်သမနာကတောင်းတာဒါတိသမနာကဘယ်လိုလုပ်ပါမလဲတုံးပြီးတော့ဒီမှုရေးယူဆောင်ရစ်တယ်အဲ့တော့ဒီလိုမဆောင်ရတော့ပြဿနာကဟိုဘာအဖြေရှာလို့မရဘူးဖြစ်အဲ့တော့အစည်းအဝေးခေါ်လိုက်တာနောက်ဒီကကြည့်ဦးမှာသမနာကအစိုးရအဖွဲ့ခေါင်းဆောင်အစိုးရအဖွဲ့ထဲမှာ၄မျိုးပါတယ်သမနာဒီသမနာဝင်ကြီးတွေတော့ရှိနေတယ်အဲ့ကိုယ်ဒီအောင်ဝင်ကြီးတဲ့မှာဒီအောင်ဝင်ကြီးတဲ့ကိုသမားကမေးနိုင်တယ်ကြည့်ချက်အဲ့တော့ဘုမမင်းရဲ့ဆက်ပြီးရပြောင်းဝင်ကြီးဌာနများပြောင်းဝင်ကြီးဌာနတွေဟာဒီသေးဥည်နဲ့ဖြစ်ဖို့စီမံခံွဲခွင့်လမ်းညွန်ကြည့်ချက်ကိုကယ်ဆစ်ဆေးခွင့်သမားမှာရှိတယ်အဲ့တော့ဘုမမင်းရဲ့33ရာဝင်ကြီးချင်းပြည့်ရင်းနေမယ်ဥည်ရပြည့်တောင်ကိုဒီဥစားမထမ်းဆောင်ဘူးဆိုရင်ဒီဝင်ကြီးကိုဆက်ဆက်ပြစ်တယ်နိုင်ဘုမကွန်ဆက်တီးရတော့တင်းရရင်းနေချုံနေအဲ့ဒီမှာဒီဝင်ကြီးလည်းပါအဲ့တော့ဒီလုတ်ကြည့်ရတနာလူလူချင်းပြရမှာပေါ့ဒီလိုမလုပ်တယ
်ဟုတ်ကဲ့
ဒါကလမ်းကြောင်းတစ်ခုပါဟုတ
်ကဲ့
တော့လမ်းကြောင်းတစ်ခုရှိပါသေးတယ်အဲ့ဒါပါလို့ဆိုတော့ရှင်းနေကြုံပြစားရတာတခြင်းရှင်းနေကြုံလမ်းကြောင်းခိုင်နေရတယ်တနာရှင်းနေကြုံကိုခန့်ဝင်ထုတ်ခွင့်ရှိတယ်အဲ့တော့ရှင်းနေကြုံအောက်မှာဥပဒေရုံးအစင်းရရရှိတယ်ရှိတယ်အဲ့တော့ဥပဒေရုံးဆိုင်ရာရရှိရမှာလုံပိုင်ခွင့်ရှိရေကိုကြည့်ချက်ခွင့်ရှိအဲ့တော့ရှင်းနေကြဥပဒေပုံမှန်36တိုင်းမှာပေါ်ပြထားတယ်ဆိုတော့ပြည်ဆိုင်ရာမှုတွေကိုတရားဝင်တွေပြင်တာတရားစွဲတာငင်တော်ဘက်ကလိုက်ပါဆောင်ရတာဒါဥပဒေရရှိတောင်းနေတယ်အဲ့တော့သူတို့ကရဲတော်နဲ့ဆက်ဆက်ကြီးကျက်မှတ်ပြရတယ်အခုရုံးတင်ကမှာဆိုတဲ့တရားခံတွေကိုစုအသက်ကြီးထားပြီးတော့ဘသူစုတုတ်ပြီးနေဘသူတင်နေဆုံးဖြတ်ပြရတယ်ဥပဒေရရှိတွေကရဲတွေရဲ့ဆရာတွေပဲအဲ့ရဲတွေကသုံးနှစ်ချင်းမှုတွေလုံးတင်တာလုပ်ရလားဆိုတော့ဥပဒေရရှိတယ်စက်မှတ်ပေးရတယ်နိုင်ငံတကာမှာဒီလိုကျင့်သုံးနေတာပဲအဲ့ဒီဥပဒေရရှိရေးဆင်းရဲအထက်မှာရှင်းနေကြုတ်ရှိရှင်းနေကြုတ်အထက်မှာတမန်ရှိအဲ့တော့တမန်မှာတောင်းအောင်ရှိတာပေါ့တွတ်ထားလို့ပဲဟမ်းဟုတ
်ကဲ့
လက်တွေ့ရကျတော့တမန်ကဘာအလိုမလိုဖြစ်တယ
်ဟုတ်ကဲ့
တခါလက်တွေ့ရတမန်အယုဖြစ်တယ်ဒေါ်ဆန်းစုကြည်ကတမန်အထက်မှာနေပြီးတော့တမန်နေရာဝင်အလုံးဝင်လုပ်နေလို့ဖြစ်တယ်ဒါကြောင့်ဒေါ်ဆန်းစုကြည်ကပူပြီးတော့တောင်းရှိတာ။ပြီးတော့ပြင်းပြီးကောင်းစစ်ပေါ့။ကောင်းအောင်ဖြစ်နေရင်ချူချူပြီးကိုကျူးစားပေါ့။ကျင့်နေကြတဲ့တစ်ဆင့်ရဲတွေကိုကြက်မှတ်ထိုင်ပေါ့။အမှုနဲ့ပတ်သက်တာလုပ်တဲ့လူစစ်သေးခိုင်းပေါ့။ကောင်းအောင်ဖြစ်နေရင်ချူဖို့ကျူးစားပေါ့။အခုဒီလိုလုပ်တာဘာမှတွေ့မှမတွေ့ရဘူး။ဒီလိုမလုပ်သေးတော့ဘယ်တော့မှအမှုမှာပေါ့မဖြစ်နိုင်ဘူးကျွန်တော
်။ဟုတ်ကဲ့ခင်ဗျ။ဒါကတော့ဥက္ကဋ္ဌကတော့ဒါဖြစ်တင်ဖြစ်တတ်တဲ့လုံထုံလုံနီနီလန်းချောင်းနေအရာဒါဖြစ်တဲ့နေဟာတွေကိုတင်ပြတာပေါ့နော်အဲ့တော့ပြည်မနိုင်ငံမှာလည်းအားလုံးသိကြတဲ့အတိုင်းပဲဖြစ်တင်ဖြစ်တိုက်တာတွေမဖြစ်ဖက်မဖြစ်တင်တာတွေဖြစ်နေတာအများကြီးဆိုတော့အဲအခုကိစ္စကလည်းတော်တော်လေးတော့အကြရိုက်အကြအတဲတော်တော်လေးဖြစ်နေတဲ့သဘောမှရှိတယ်အာကျွန်တော်တို့ကတော့အတွင်းထဲမှာသူတို့ဘာတွေဖြစ်နေလဲဆိုတော့မသိရဘူးပေါ့နော်အခုဟိုအခုဒီဦးကိုနီဟာလည်းလူခွင့်ရေလှှရှားတဲ့သူတူဖြစ်တော့သူလိုပဲအလားတူလူခွင့်လှူရှာသူတွေကရောသူတို့အတွက်စိုးရင်စရာရှိမလားဘာလို့လဲဆိုတော့တရားဥပဒေစိုးမိုးမှုကဘယ်လောက်ထိထိရောက်တယ်လဲဆိုတော့စိုးရိမ်မှုတွေကရှိလာတာကိုဆိုတော့ကျွန်တော်လေလိုက်မော်ကိုကိုအောင်မျိုးမင်းကိုဖိတ်ခေါ်ကြပါတယ်ခင်ဗျညီမချင်းမြန်မာအဖွဲ့ကကိုအောင်မျိုးမင်းရှိပါလား
ဟုတ်ကဲ့ရှိပါတ
ယ်ဟုတ်ကဲ့ကိုအောင်မျိုးမင်းအဲ့တော့ကောဒီဥက္ကဋ္ဌဟာဆိုစိုးစိုးကျွန်တော်ပြောသူလူခွင့်လှူရှာတဲ့သူဖြစ်တယ်ဆိုတော့ဒီသူလှုပ်တဲ့လှုပ်ရတဲ့ကြောင့်ပဲအခုလိုလှုပ်ကြံဟောပေါ့နော်ဒီမတင်ငါသူတွေရဲ့ဒါချောင်းမြောင်းပြီးလှုပ်ကြံခံရတယ်ဆိုတဲ့အယူဆမျိုးတော်လူတော်များများရင်ထဲမှာရှိနေကြတော့တခြားဒီလူခွင့်ရေလှုပ်ရှားတဲ့သူတွေတခြားအခွင့်အရေးပေါင်းစုံအတွက်လှုပ်ရှားနေကြတဲ့မြန်မာနိုင်ငံထဲရသူတွေအတွက်ကဘယ်လိုများရက်ခတ်မှုတွေရှိပါသလဲအချင်းချင်းကြားထဲမှာဆွေးရမှုတွေရှိ
တယ်ဟုတ်ကဲ့ရိုက်တော့ကြည့်ပါရစေခင်ဗျာဘာကြောင့်လဲဆိုတော့သူ့ကိုဒီလိုလှုပ်ကြံတတ်ချက်မှုကလူတိသူမတိအောင်လှုပ်တာမဟုတ်ဖိနေတကယ်ကိုလူသိရှိတာသူများသွားလာတဲ့နေရာမှာတမစ်တဲ့ဒီဝဲရှိရှိဖြစ်အောင်လှုပ်ဆောင်တဲ့အရာမျိုးဖြစ်တယ်။ဒါတော့ဒီလိုရွရွလူတရားကိုတတ်ဖြတ်တဲ့လှုပ်ဆောင်တတ်ဖြတ်တဲ့အစ်စ်နေမှာတော့ပါဘူး။ဒီလိုမျိုးကိစ္စလုပ်နေတဲ့သူတွေလူခွေကြီးကာကွယ်မြင့်တင်ပြီးတော့လှုပ်ဆောင်နေတဲ့သူတွေကိုတတ်ဖြတ်လို့ရတယ်ဆိုတဲ့ သတင်းစကားကိုကျွန်တော်ပြီးလိုက်တယ်ဖြစ်ပါတယ်။အများရမှာပဲဘယ်ဆိုရလက်ထက်မှာပဲဖြစ်ဖြစ်လူ့ကိုရေးကိုဒီဥစားပေးပြောဆိုတဲ့သူတွေကကျွန်တော်တို့အများအမြင်ကျုံရပါတယ်။အဲ့တော့အရင်တော့ဆိုလို့ရှိရင်ဒီလိုလူတွေကိုယူမတိတူတူဖန်ဆီးပြီးတော့မှနှိပ်စက်တယ်။ဆရာတော်မှကျွန်တော်သိရတယ်။ဒါပေမဲ့အခုလိုမျိုးခြေနေမျိုးကတမင်သက်သက်လူတွေအောင်တမင်သက်သက်လူတွေကိုဆောင်ရွက်စိတ်ဖြစ်အောင်တမင်သက်သက်လူတွေကပဲဆောင်ရွက်တဲ့သူတွေကလုံခြုံမှုမရှိတော့ဘူးလို့ခံစားရအောင်လူပြကိုတက်လိုက်တဲ့သဘောမျိုးပုံပြီးတော့ဖြစ်နေတယ်။ပိရကိုရင်တက်လိုက်တာမဟုတ်ဘဲနဲ့ဒီလိုမျိုးဆောင်တဲ့သူအားလုံးကိုချင်းချိုက်လိုက်တဲ့သဘောမျိုးဖြစ်ပါတယ်။နောက်တစ်ခုကတော့တရားစီရင်ရေးအပိုင်းမှာကျွန်တော်တို့ဒီလိုမျိုးလောက်ကျန်တက်ဖြတ်မှုဖြစ်လို့ရှိရင်ဒီကိစ္စကိုကျွန်တော်တို့အများဆုံးအကောင့်ထဲပေါ်ပြီးတော့အမှုကိုကျွန်တော်တို့ဖြေရှင်းမှုလိုအပ်တယ်။အဖြစ်ရှိတဲ့သူတွေကိုကျွန်တော်ချစ်ချစ်ရရအဖြစ်သိအရေးယူလို့လိုအပ်ပါတယ်။ဒါမှမဟုတ်တရားဥပဒေစိုးမိုးရေးနဲ့တရားစီရင်မှန်တယ်လို့လူတွေကယူဆမှာဖြစ်တယ်။အခုချိန်ထိကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့တိတိကျကျမသိသေးတာတွေနောက်အခါမှာလူတွေကြားထဲမှာတကယ်တမ်းကျุလို့နေသူတွေအစ်အမှန်ကိုပေါ်ထုတ်နိုင်မှာမလားဆိုရယ်စိုးရိမ်တန်ဆရာစိတ်ကြီးရှိနေခြင်းကိုယ်တိုင်ကတရားစီရင်မှန်တိုင်းကိုကျွန်တော်မယုံနာပြနေတယ်။အဲ့တော့တရားစီရင်မှန်တိုင်းကိုအာမကူဘူးမယုံရတော့ဘူးဆိုလို့ရှိရင်တိုင်းပြည်ရဲ့မှန်တိုင်းဟုဖြစ်တာပါပဲ။အဲ့တော့ဒီလိုမျိုးကာလမှာလူ့ခွင့်ကာကွယ်စောင့်ရှောက်မှုတွေမကဘဲနဲ့နိုင်ငံတည်းမှာမှီတင်းနေထိုင်ကြတဲ့နိုင်ငံသားတိုင်းပေါ်မှာကျွန်တော်သက်ရောက်မှုဖြစ်သွားပါတယ်ခင်ဗျာ။
ဟုတ်ကဲ့ကွန်မြူမင်းကျေးဇူးပါအဲ့တော့ဒီဟာနဲ့တစ်ဆက်သေးပဲဒီစောစောကဒီကွန်မြူမင်းပြောသားထဲမှာလည်းပါပါတယ်ဒီဟိုအစိုးရဘက်ကနေပြီးတော့လှုပ်ဆောင်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟိုတိကျတဲ့သတင်းထုတ်ပြန်မှုအားနည်းနေတာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နေပြည်တော်မှာရှိတဲ့တာဝန်ရှိတဲ့ရဲတပ်ဖွဲ့ကိုပေါ့နော်ရဲဌာနအကြီးဆုံးတာဝန်ရှိတဲ့သူတွေကိုကျွန်တော်တို့ပြောရေးဆိုခွင့်ရှိသူဆိုတဲ့ပုဂ္ဂိုလ်တွေကိုဒီကိစ္စနဲ့ပတ်သက်ပြီးပြောရေးဆိုခွင့်ရှိသူဆိုတဲ့ပုဂ္ဂိုလ်တွေကိုကျွန်တော်တို့ VOR ဒီကနေ့ပဲဆက်သွယ်ပါတယ်ဒါပေမဲ့သူတို့အနေနဲ့တော့ဘာမှပြောလို့ပြောပိုင်ခွင့်မရှိဘူးပြောစရာလည်းမရှိဘူးပြောလို့မရသေးဘူးဆိုတဲ့ပုံစံမျိုးပြန်တုံ့ပြန်နေပေါ့နော်ဆိုတော့အဲ့ဒီတော့ကျွန်တော်တို့ကနောက်ဆုံးဆက်သွယ်လို့ရတဲ့လူဆက်သွယ်တော့နိုင်ငံတော်အတိုင်းဟိုပေါ့နော်နိုင်ငံတော်သမ္မတရုံးကပြောရေးဆိုခွင့်ရှိတဲ့သူဥဇော်ထေးကကျွန်တော်တို့ကြောင်းပြန်ထားတာလေးကိုနားထောင်ကြည့်ပါအောင
်ကျွန်တော်တို့ဖုတ်ပြောနေတာတရားခံပြောတိုင်းအမှန်ယူလို့မရပါဘူးဟိုကမြင့်ဆွေလို့ပြောတယ်သူ့ကိုခိုင်းတာဒီမြင့်ဆွေဆိုအဲ့တော့မြင့်ဆွေကဘယ်မှာနေလဲဘယ်တော့ကဘလို့သူပြောတဲ့ဟာလေးအကုန်လုံးကအမှန်လို့ယူဆလို့မရဘူးအဲ့တော့ကျွန်တော်တို့အမှုရဲအနေနဲ့ဖော်ထုတ်ပြီးတော့ဖမ်းပြီးကြားမိတာအောင်ဝင်းတော်ဒီဒီမှာပြစ်မှုကျူးလွန်ရမှာပူပေါင်းပါဝင်လို့ဖြစ်တယ်နမတေးဒီအမှုကြီးကျွန်တော်တို့စုံစမ်းဖော်ထုတ်စစ်ဆေးတဲ့အမှုဖြစ်ပါတယ်အမှုဖြစ်တဲ့အခါမှာဒီကနေပြီးတော့ကျွန်တော်တို့ကပွင့်လင်းနေတာမျိုးရှိပြီး transparency ရှိရှိထုတ်ပြောလို့မရဘူးအဲပြောသမျှကိုကျွန်တော်တို့ထုတ်ပြန်ပေးမယ်ဆိုရင်အဲ့ဒီလူတွေအကုန်လုံးအစပြောက်သွားမယ်နောက်သက်သေခံပစ္စည်းအဓိဥပဒေကြီးကျွန်တော်တို့ပြုတ်ဆိုင်ရဥပဒေရာဇဝတ်မှုတွေပေါ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့ဟိုကျွန်တော်တို့ဒီလိုမျိုးအရေးယူဆောင်မှုတွေလုပ်တဲ့အခါမှာသူ့ရဲ့တက်တေထောက်တာခိုင်လုံဖို့လိုတယ်ဒီနောက်ပြောတာနဲ့တင်ကျွန်တော်တို့ကယူလို့မရဘူးအဲ့တော့တက်တေခံပစ္စည်းအထောက်အထားတွေအကုန်လုံးအဲ့မှာတင်းထုတ်ပြန်လာကြတဲ့ကြိုင်နဲ့အစပြောက်သွားမယ်။အဲ့တော့ကျွန်တော်တို့ကထုတ်တင်ထုတ်တိုက်တဲ့ပမာဏအတိုင်းတာအထိကိုကျွန်တော်တို့ကပြည်ပြန်ပေးပါတယ်။ဒီအမှုကပြည်ပြတ်ခြင်းမရှိသေးဘူး။အဲနံပါတ်1ချက်ကတော့အဲ့ခုဂွန်ဆက်တွေဂွန်ဆက်တွေကျွန်တော်တို့လိုက်လံရှာဖွေဖော်ထုတ်ပြီးတော့ဟိုအရေးယူနိုင်ဖို့ကျွန်တော်ဆောင်ရွက်နေပါတယ်။အဲ့အတွက်လည်းကျွန်တော်လုတ်တင်လုတ်လိုက်တဲ့ခါပြီးလုတ်နေတဲ့အထူးအလေးနဲ့ထားပြီးလုတ်နေတယ်။နံပါတ်3ချက်ကတော့အမှုနဲ့ပတ်သက်လို့အမျိုးမျိုးပရက်ရှာတွေရှိတယ်။တိုးတော်လည်းပဲလုံခြုံရေးတပ်ဖွဲ့နဲ့အနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့တပ်မတော်နဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေတယ်ဆိုတော့အနေထားကိုကြည့်ရင်ဟိုဒီမှုကိုကျွန်တော်တို့ဘယ်လောက်ထိအလေးထားပြီးဆောင်ရွက်နေလဲဆိုတော့ပေါ်လင်းစေပါတယ်
။ဟုတ်ကဲ့အဲ့တော့ဒီဥဇော်ထေးပြောသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စောစောဥအောင်သူပြောသွားတာနဲ့ကျွန်တော်ဟိုဆက်ဆက်ပြီးတော့တွေးကြည့်တာပါဆိုတော့ဥအောင်သူပြောတဲ့ဒီလှုပ်ထုံးလုံနီနီလာနေအေရဒီလိုမျိုးရှိတယ်တရားဖြစ်တဲ့နယ်နိုင်ငံတော်တပ်ပရမှာအဆုံးစုံတာဝန်ရှိတယ်ပေါ့ဆိုတော့ဒီဟာဥစော့ထရဲ့တုံ့ပြန်မှုကရောဒီကိစ္စနဲ့ပတ်သက်ပြီးတော့ဥအောင်သူခတ်တူလေးပြန်ဖြေပေးပါလားဘယ်လိုသဘောရလဲဒီအစိုးရဘက်ကလုတ်ကင်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့
ဟုတ်ပါတတိယတစ်ပိုင်းရတော့ဒါဥပ္ပေခြေခံကဥစော့ထီတို့ကိုလက်ခံပါလားဒါအမှုနဲ့ပတ်သက်လို့စစ်ကြည့်တူရှိတဲ့အကုံလုံးကိုလူလူပဲချပြလို့ရပါဒါသဘောကျတယ်အဲ့ရေးရရှိဒီလိုပဲလုပ်ကြတာသို့တော့ဒီမှုကဘယ်လိုစုံလန်းစစ်ဆေးနေလဲဘယ်လောက်အဆင်ရောက်နေပြီဘယ်လိုတက်တည်ခံချက်တွေအကျဉ်းချင်းတော့ရရှိထားရတယ်တကယ်နောက်ခံနောက်ွယ်ကနောက်ခံမှချိန်လူတွေကိုဖမ်းပြီးရတယ်ဘယ်လောက်အချိန်နေကောင်းနေပြီစရဲ့ဟာတွေဆိုတော့ရေဘူးရလမ်းကြောင်းကိုတော့ဖြင့်ဥတည်မှုတွေကိုတော့ဖြင့်အစိုးရအဖွဲ့ကလူလူအတိပေးတင်တော့ဒါရိုးရိုးမတောင်းမှမဟုတ်ပဲ การเงินยุ่งจังหูจีเลยที่เราดูเอ็มเอ็มเซ็งเงินจ้าจ้าหูจีเลยดูเปล่าลงสองส่วนจ้าหูจีเลยเรียกสุนันท์นี่ว่าดีแต่การดูแลเงินยุ่งยากอ่ะกงสุลดูแลยุ่งยากดีกว่าเดิมเนี่ยไม่ยากหรอกแค่เรื่องจริงจังเราแบบนี้จริงแค่ทักทายเจ้ากันอุจจิเลียนทุกเช้าอาจจะคนเล่นมาแก่ส่วนละคนเล่นมาดามุจิจูโรมีเอาเด็กไปกับจูเลยเด็กไปกับอุจจิเลียนทุกเช้าคนเล่นมาแก่
ไอ้วันนี้มันแจ้งเอาอุจจาระไปคุยวันข้างท้าพี่ละแต่ถ้าผมมาคุยไม่มีด่าเลยแต่เย่ดูทุกคนเข้าใจได้อาจารย์อุจจาระที่วันข้างนะแต่ในที่นี้อาจารย์มันเปล่าเลยส่วนที่เราไม่รู้เรื่องนี้เข้าใจได้เฉยๆยังไม่เข้าใจโอเคโอเคครับผมโอเคผมจะเจอว่าจันทร์อาคุณเลี้ยงบ่กูมีเอโก้เพื่อขอจะมาเลยครับเนี่ยนอร์เวย์นั่งงั้นก็มีเอ
คุณเอวินสุนีบอกคุณแม่บางอย่างสุนีจะมาเลยโอเคจันโอ้ผมเป็นมาลุงสุนีจีน่าเหรอเนี่ยจันโอ้ตอนนี้ลุงยุ้ยชินเนี่ยลุงกูสิบเดียวพูดเข้ามาเลยประมาณเช้าลุงยุ้ยมาดีกับดาวเชียร์เยอะเลยบอกเนี่ยเยอะเลยลุงว่าอีเชมิชิวนอกจากอีตัวลุงน้องช้ำดาวแต่เอามุขเข้มที่ได้ใช่ไหมจันโอ้คุณเอาไปแต่ละเรื่องนี้แต่ดีตาดาร์กาลีจีเดียเข้ามาเยอะกันตอนนั้นเชียร์ตอนนี้มันพี่เอวดงลงนี่เลยแล้วนอกจากจันโอ้ตัวบิดพันเนี่ยขา
ว่าไปด้วยจันทร์รู้ลงอยู่อย่างเป็นมาเลยจันทร์รู้ลงอยู่มั่วอากงรู้เกมเนี่ยถ้าประมาณตรงมีอะไรมีมั้ยจันทร์รู้ดีอ่ะบ่เออเยอะดีอ่ะจันทร์รู้ที่ข้างนี้มาจีเมื่อรู้เล่นเนี่ยไม่ได้จังหวะนี้ผิวคุ้นว่าเราตะขาเลยโอ้ยมีน้องชิบก็เอาหน้าโอ้ยเพลย์สันนี่โอ้ยยายเนี่ยในเชิดดูลุกเข้าจ่าเลยแต่แกจำเป็นมาเลยแต่แกโอ้ยยาสุดกองนี่จ่าเราบ้านมันลุกอยู่ตรงนู้นเข้าจ่าเนี่ยเราจันทร์รู้ตัวมีอะไรไม่ ဟိုချင်းချောက်တာပေါ့เนาะကျွန်တော်တို့တာမန်တိုက်ရုံနေမဟုတ်ဘူးအားလုံးချင်းချောက်လိုက်တာပေါ့အားလုံးချောက်ချားသွားအောင်လို့ချင်းချောက်လိုက်တယ်တပြတ်မှုရတော့အကျံဖက်လို့ရဖြစ်တယ်ဒါအလေးနဲ့တာမန်ဒီလိုလို့လောက်ကြံတပြတ်မှုတာမန်လို့မရဘူးဒါအကျံဖက်လို့ရဖြစ်တယ်ဂိုင်းနဲ့ဖွဲ့ပြီးတော့လောက်တယ်အကျံဖက်လို့ရဖြစ်တယ်အရင်တော့ကလည်းဟလာတပင်းလို့ခံလို့လောက်ကြံနေတယ်ကျွန်တော်တို့တရားခံမဖော်န ตรงนี้เลยเดี๋ยวกูรีบไปจริงจังเอาหลังเลยสุดเลยตัวยาดัชนีนั่นลูกนั้นที่เข้ามาขันซานี่อะมาเออเอ้าตรงนู้นชาวชาวนี่เฉยมาตั้งยี่ตาวันชีเลยตั้งมาแล้วพี่สิบบอกว่าดามุเลยจันนรู้ยี่โน่บาวิชีบอกว่าตรงท่านสุจิพี่สิบบอกว่าตั้งยี่ร้านี่ตรงนู้นชาวชาวมูโอโอพี่เบี้ยวผู้ตรงนู้นจะกับเจ้าเด่นเลยล่ะตรงนู้นบ้ามันมาเบี้ยวเออจันนรู้ว่า ลงอยู่ในตาวันยาชีเรียเลยบ้ามาตาวันไม่ชีดูจันนรู้เอ้ยสิบปีสัญญาบ้ามาลงอยู่มือเลยพี่นี่เลยหายหมดเลยบ้าไม่ชีดตั้งยี่กองสองนี่เลยลูกเดียวจะกับเจ้าตัวนี้มิตรอาเบตินี่ลูกจันนรู้ว่าตาบลูคอมเมลูเรียกูบอกอันนี้เจ้าอะไรเข้ามาอุบลีกูไม่ชอบหน่อยเนี่ยกูไหนเนี่ยนี่แหละเนี่ยต้องยังอาจารย์ไม่หาจ้าเอ็มดันอันนี้จีบอะไรแต่เมื่อไหร่ดีที่นิวเอามาบอกเลยจันนรู้ยังไงถ้าเราดีลูกมีกูเด็กสมิโยเว้นพันบีดอลเด็กสมิ
三千年出来，闽南亚佬咯，阿是的阿伯，阿拉路人真厉害咯，他恐怕阿亚的也唔知吧，就那年咯，新疆出现嘛，那单位系列地基啥，就那比如路诶，哦，龙江木，阿家伙比我地钱啊，高多嘛，那龙皮是家里阿先阿咯，就那路，要不新疆的味道就那咯，有啥味，就老白就那孙女姐嘛。
OK， 我们接着点嘛嘞 ，OK， 第哦。ठीक ने जी जनरल अनाउ नाइंगन ये पेरा ने टाइम टाइम भी ब्यो आ रहा ले मकाओ माओ डामे दा ले काऊ ने उपमा नमूना तकु फिटे लो युसा रे द्वारा जनरल दिया मा तकु ब्यो जना दी उपमा सो ये अमेरिका नाइंगन मा सो लो छि ये अचान फे मु तकु फिटे तना पि मु चाउ ने मा फि योशियो मा फि फि पी तू पी दा टियाउ दा मो ने टावन छि दे तू टियाउ अचान फे तप फ्यात खान आ रे सो लो छि टाइम भी काऊ सोंग लो दे लु तमरा सो ये ले तमरा बो नो अम्या दा फि नो तमरा बो तू आ ठ्वै पि रो दा पी तू रे ओ छ्वै तै ने सका नितेन ने जगह आप इधर जगह प्योली सी जा रहा हूँ ट्वीट जा बारे तारो जनो ठीने ओ अटू युद्ध ने नमो नागाउंट खुलो रो ठे मारे सो रो जनो लीलाइन बोगो कोजो वो पिक हो जिमारे क्या यंगों म्योगा कोजो कोजो उनसे नहीं बाओ
ओके उसे नहीं वो लोग जानता है कहाँ ने देखा တော့နိုင်ငံရေးလှုပ်ရှားမှုဆိုတဲ့အခါမှာ2008ပြင်ဆင်လူသူတယောက်ကို2008မပြင်ဆင်လူသူတွေကလှုပ်ရှားတဲ့လှုပ်ရှားမှုပဲဖြစ်ပါတယ်ဒါကြတော့အခုနေရာ2008ကိုပြင်ဆင်လူသူရာနေမဟုတ်ပါဘူးအစ်စ်ပြန်လေရေးဆွဲလူသူတော့ဖြစ်ပါတယ်နော်အဲ့ဒီအတွက်ကြောင့်မို့လို့ဒါက2008ပြင်ဆင်လူသူဖြတ်သိမ်းလူသူတွေကိုတတိပေးလိုက်တဲ့တန်းလှန်လိုက်တဲ့ပနတ်တံပဲဖြစ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်။နောက်တစ်ချက်ကအခုကျွန်တော်တို့လက်တလောအပြောများနေတဲ့တရားဥပဒေစိုးမိုးရေးတရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စပေါ့နော်။ကျွန်တော်ဒီညမှာဘယ်လိုတရားဥပဒေစိုးမိုးရေးလဲဆိုတဲ့ပြဿနာရှိလာတယ်။တကယ်တော့ဒီအဖြစ်အပျက်တရားဥပဒေစိုးမိုးရေးရှိနေလို့ဖြစ်တာဗျ။ဘယ်တရားဥပဒေလဲဆိုတော့2008အခြေခံဥပဒေစိုးမိုးနေလို့ဖြစ်တာဗျ။2008အခြေခံဥပဒေအောက်မှာဟောလို့အကြမ်းဖက်မှုတွေလုံခြံတပ်ဖြတ်မှုတွေမတရားမှုတွေဟာလက်တိုက်တောက်လျှောက်ဖြစ်နေအောင်ပါပဲလို့ကျွန်တော်အဲ့လိုပဲဆွေးနွေးနေပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစောရန်ကုန်မြို့ကနေဆွေးနွေးတာအခုကျွန်တော်လေလိုင်းမော်ကိုဦးစန်းလွင်မွန်းကြီးမျိုးကဦးစန်းလွင်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာဦးစန်းလွင်ကလည်းခဏခဏခေါ်ပြီးတော့ဝင်ရောက်ဆွေးနွေးခွင့်မရတဲ့အတွက်သူလည်းအာဒီခေါက်တော့ဆွေးနွေးပြရစေလို့ပြောတယ်ဆိုတော့ဦးစန်းလွင်လိုရင်းတူရှင်လေးဝင်ဆွေးနွေးပြပါဦ
းအဲကျွန်တော်ပြောချင်တာကဥကိုနီကိုစာစုရိုးကြီးစလီဥပုံညနဲ့နိုင်စကြပါတယ်ခင်ဗျာဥပုံညကမြုံဝန်သားဦးဆိုတဲ့ပုဂ္ဂိုလ်တက်လိုက်တော့ဘယင်ကဟာလူကိုခွေးတက်ပြီဟေးလို့ပြောတယ်။ဒါကျွန်တော်တို့လည်းဒီခရီးခိုးပါထမင်းစားတဲ့ကောင်တက်တာလူကိုခွေးတက်တာပဲ။ကျွန်တော်အဲ့လိုပဲမြင်တယ်။နောက်တစ်ချက်ကလူမျိုးမတူဘာသာမတူရဲ့ကိုနေဝင်းဆိုတဲ့ပုဂ္ဂိုလ်ကဝင်ပြီးတော့မှမခံရစိတ်နဲ့ရောက်ဝင်လုတယ်ဆိုတော့သူ့ရဲ့စည်းစနာအလေးအရောင်ကိုကျွန်တော်တို့မြင်လိုက်ရတာအားအကျတယ်ဒီဘွဲကနေတော့လေကုန်ယူတယ်ကျွန်တော်တို့အဲ့နေရာမှာရှိလေကျွန်တော်တို့အဲ့လိုဖြစ်အောင်လုပ်မယ်လို့စိတ်ခံစားချက်ဖြစ်တယ်။ဘာကြောင့်လဲဆိုတော့တရားဥပဒေကဘယင်တန်လေးပြောက်တယ်လို့ဖြစ်နေလို့ဒါပါပဲခင်ဗျာ
။ဟုတ်ကဲ့ဦးစန်းလွင်ကျေးဇူးတင်ပါတယ်ခင်ဗျာ။အခုကျွန်တော်တစ်ဆက်ထက်မှာပဲကျွန်တော်ဒီကျွန်တော်တို့အဓိကဆွေးနွေးတဲ့သူတွေကိုပြန်ပြီးအလဲမပေးခင်မှာကျွန်တော်တို့ကိုနိုင်မင်းမလေးရှားနိုင်ငံကကိုနိုင်မင်းကိုလည်းလေလိုက်မှာဖိတ်ခေါ်ကြပါတယ်။လိုရင်းတူရှင်လေးမြန်မြန်လေးဆွေးနွေးပေးပါလားခင်ဗျာ
။ဟုတ်ကဲ့ပါအခုဒီကျွန်တော်တို့ဘုရားလွတ်တော်ရှင်နေဆိုတာဟိုဟာပေါ့ရှင်နေဥပ္ပံလုတ်အကျမ်းဖက်လုတ်ဆယ်ခင်ရတာနဲ့ပတ်သက်ပြီးတော့ကျွန်တော်အဓိကရှင်းနေချင်တာတိုင်းရပါလေဒီကျွန်တော်တို့နိုင်ငံမှာအမှုမှန်ပေါ်ပေါက်မှုကိစ္စဆိုတာဘာတစ်ခုမှကျွန်တော်ကမမြင်ဘူးလားနော်ဘာကြောင့်လဲဆိုတော့အချိန်မှဖြစ်ခဲ့တဲ့အမှုတွေလေအမှုမှန်တစ်ခုမှပေါ်ပေါက်တာမရှိဘူးနောက်တစ်ခုကဒီဥပ္ပံတွေကကြတော့သူကဒီ2008အခြေခံဥပဒေပြင်ဆင်ရေးအတွက်နော်ပြင်ဆင်ရေးမဟုတ်ဘူးပေါ့နော်အစ်စ်ပေါ့နော်နော်ဒီဥပဒေစာအုပ်ကိုသူကအစ်စ်ရေးရှိဖို့အတွက်ကိုကြိုးပမ်းနေတဲ့လူတယောက်ဖြစ်တဲ့အပေါ်မှာကျွန်တော်တို့ဒီနိုင်ငံတော်မှာအစိုးရနေရရှိတယ်ဒီနော်အခုကစစ်တပ်ပေါ့နော်ဒီစစ်တပ်ကလုံးဝသူ့ကိုကျလဲစုဖြစ်တယ်ဆိုတာကလားဒီဟာမရှိနေရမရှိပါဘူးဆိုတော့ဒီအပေါ်မှာဥက္ကဋ္ဌကလုတ်ကျန်ဆက်ဖြတ်ခံရတဲ့နောက်ပိုင်းမှာသူတို့တွေကရှိနေတာလုံးဝကျွန်တော်စိတ်ကဆန်လေးကလုံးဝသူတို့ကိုလုံးဝဒေရှုပေါ့နော်ကျွန်တော်စိတ်ကဒီလိုပဲကျွန်တော်ထင်ပါဒါကြောင့်ဒီနေ့တည်းဒီကျွန်တော်တို့ဒီဥတော်သေးရလေဘာတစ်ခုမှသူကလုံနေပါလေဟိုအဖြစ်တယ်ဒီအဖြစ်တယ်ဒါနဲ့ပဲအချိန်ကကုန်နေတယ်ဘာလို့အချိန်လေးဆွေးနေလဲဘာကြောင့်လဲဆိုတော့ဒီအချိန်လေးဆွေးနေတာအကုန်လုံးကသူတို့အထက်မှတစ်ခုခုတော့နော်သူတို့ကလည်းလုံချင်မှုတစ်ခုဖြစ်တဲ့အတွက်ကြောင့်ဒီလိုမျိုးအချိန်ဆွေးနေရခြင်းဖြစ်တယ်လို့ကျွန်တော်ထင်ပါတယ်နောက်တစ်ခုကဒီကျွန်တော်တို့ဥက္ကဋ္ဌကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိရဲ့ကျွန်တော်ထင်တယ်နော်ဒီနိုင်ငံတော်တမတ်မှလည်းတာဝန်ရှိတယ်
ဟုတ်ကဲ့
ဟုတ်ကဲ့
ဟုတ်ကဲ့ကိုနိုင်မင်းကျေးဇူးဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုနိုင်မင်းဆိုတော့ကျွန်တော်ကိုတာမောင်ကိုတာမောင်ခတ်တူတို့လေးတာတိ30စက္ကန့်လောက်တော့အချိန်ရပါတယ်ကိုတာမောင်ပြောပါအောင်မန္တလေးက
ဟုတ်ကဲ့ပါခင်ဗျာဟိုရဲတွေအလုံးလို့ဆိုတော့ပေါ်လင်းပါတယ်ခင်ဗျာပြည်သူတွေဝိုင်းပြီးဖမ်းပြီးလိုက်တာသူ၄လောင်းပြန်၃လောင်းပြန်လည်းသူတို့မဖမ်းနိုင်ပါဘူးသူတို့လည်းတစ်ချိန်ပြန်မှုထိကြိုင်နိုင်ပါတယ်သူတို့လုံခြုံရေးရတာပြည်ထရေးရောအစ်အနာရှင်ရောပြောင်းလဲမှုတော့မပါသေးဘူးဆိုတာဒီလောက်ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကိုသားမောင်ကျေးဇူးအများကြီးတင်ပါတယ်အဓိကလူရင်းတူရှင်ပြောပေးတာ
ဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်ကိုအောင်မျိုးမင်းကိုလေလိုင်းပေါ်ပြန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်မျိုးမင်းရှိပါလား
Okay,
Komyumi, so General Dima, Komyumi no Poesity Bawen, the CSO Bono, Lumu Poesity, Managanamashi, Lumu Poesibo, Nea Joan, Biro Lama Tobiro, Dikisa, Amuma Bopo, Subiro, the Dansu Jadi, O Tobian Tara Shibare. So, Leshima, the Oku Dima, Mamanganama, Lonija, Luquin Ye, Mintin Ye Longani, Lonijare, to the Yongji Muri, Waturuye, Longjon Ye, to a Secha Yongji Mushi, Soyan in a Bamiano Bidin, and Soto Komi, Biotara Tamara, Kanzania.
ကျွန်တော်တို့အကြံပေးတော့ကြာကောမျိုးမင်းတို့ဘက်ကပါဘလို့မြင်မိလဲပထမဆုံးလုပ်ပေးတင်တာကတော့ဒီအမှုကိုအမြင်ဆုံးဖော်ထုတ်ပြီးတော့တာမျိုးကိစ္စလေးကိုမဖြစ်အောင်ကြိုတင်ကာကွယ်တာနဲ့မကဘဲနဲ့ဖြစ်လာလို့ရှိရင်လည်းတရားဥပဒေပေါင်းအတွင်းကိုကျွန်တော်တို့စောင့်ခြင်းပြီးအဖြစ်ပြီးအရေးယူမှုနဲ့ကျွန်တော်ပြန်လို့အားတက်အောင်လုပ်ဆောင်ရပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးစိတ
ကျွန်တော်တို့ကြားထဲမှာအသွေးမသွေးရန်သူဆိုတာဖြစ်တယ်နောက်တစ်ခါကျွန်တော်အကျန်းဖတ်မှုနဲ့ပြဿနာကိုဖြေရှင်းမယ်ဆိုစိတ်သက်ပြီးပြောင်းမှုအတွက်ဒါတွေကတော့ကျွန်တော်ကြီးရှိလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒါကြောင့်လည်းအမြင်နဲ့လက်နဲ့အားကိုတဲ့စိတ်တည်ရဲ့အကျန်းဖတ်ပြီးတော့အနိုင်ယူခြင်းနဲ့စိတ်တည်ရဲ့ တခြားဒီပေါ်မှာမတူညီတဲ့ပေါ်မှာမုံတီးမှုစိတ်တွေကြောင့်ဒီလိုမျိုးလုံခြံသက်ဖြတ်မှုတွေဖြစ်တယ်ဆိုတာဖြစ်တဲ့အတွက်ရေရှည်ကိုလည်းဒါကိုကျွန်တော်ကြည့်ဖို့လိုအပ်ပါတယ်။လောလောဆယ်ကတော့ကျွန်တော်တို့အရက်ပဲလူမှုဖွဲ့ပြီးကြားထဲမှာလုံခြုံရေးဆိုတဲ့အကြောင်းအရာကိုတော်တော်ကြီးကိုကျွန်တော်တို့လေးလေးနက်နက်ဆွေးနွေးပြီးတော့ကျွန်တော်တို့ပြည်သူစီနီရတာရှိပါတယ်။ဒါပေမဲ့အစိုးရအနေနဲ
go di bamya ajam pejin ba de le khmyar aku so so a pyo lo jano swin ni twa ra ri lo shi da bo lou tin ne kaisa ri lou phit tin ne kaisa ri bo no so ro u aung thu ye naw so ajam pejin ka go bamya phit ba ma le khmyar di tawun shi de tu ri e paw ma
okay a la jin ma jano yan ngwa mi swe di pyo twa de na dong ji khwe ji go ma tya u gri swin mon ni lo phit ni da so jano nyai le khan de a ra ai chi kan ga ni di lo akhu lo jano pyan tin ma ya ma la အဲ့တော့2016ခုနှစ်ကျန်ဥပပေါင်းလေးကတော့လူညွေးကြီးစာကိုဘယ်လောက်ပဲဆွေးနွေးဆွေးနွေးတနေ့ကုန်ဆွေးနွေးဘာမှဖြစ်လာမှာမဟုတ်ပါဘူးအဲ့တော့ကျွန်တော်အကြံပေးချင်တာကဥက္ကုဏီကဒီ2016ခုနှစ်ဒီဇင်ဘာလကုန်မှာဖွဲ့စည်းပုံပြင်ဖို့တင်လိုက်တယ်သူကရှေ့မှာပြောတာပြီးတော့ဖွဲ့စည်းပုံပြင်လို့ကိုမရဘူးအဲကနေ့ဘာကြောင့်ပြင်ဖို့တင်လိုက်ကြလဲဆိုတော့ပြင်လို့မရဘူးဆိုတာကိုအန်အန်ဒီက ုံပါလေ
ဟုတ်ကဲ့ဟုတ်တယ်
အဲ့တော့တိတ်ကိုဖော်တော့မယ်ဆိုရင်တော့ဒီလက်ရှိတို့တော်ကနေပြီးတော့ energy ကစုခွာမရမယ်23ရာစုပြည်လူညီတိုင်းရက်လိုက်မှကြမကြောင့်23ရာစုပြည်လူညီတိုင်းနှောင်းကြီးပုံလေးကိုပြန်ဆွဲတင်သွား
ဟုတ်ကဲ့
အဲ့တော့အခုအကုန်လုံးလမ်းကြောင်းကိုပြန်စုခွာပြီးနိုင်ငံလမ်းကြောင်းအပြစ်တစ်ခုရှာဒီမိုကရက်တစ်ဖက်ဒရယ်ပြောင်းလို့ဖွဲ့စည်းပုံအခြေခံဟုတ်ပြီဒီတစ်ခုပြန်ဆွဲတဲ့လမ်းကြောင်းကိုတည်ဆောက်နိုင်တော့မှသာလေကျောင်းရုံကြီးရတကယ်အာမခံချက်ရှိမယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဟောင်းသူကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာကျွန်တော်တို့အချိန်အတိလောက်ပဲရတဲ့အတွက်ဖြစ်ပါတယ်
ကိုယ်စားဝင်လိုက်အစီအစဉ်ဆွေးနွေးတင်ဆက်တဲ့စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါအောင်ခင်ဗျာ
အမေရိကန်သမ္မတဒေါနယ်ထရမ့်ကအရှေ့လေပိုင်းနိုင်ငံခုနှစ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုခီးသွောလောက်ခွင့်ပိတ်ထားတဲ့သူ့ရဲ့အမိန့်ကိုယာယီဟန်တားလိုက်တဲ့အမေရိကန်ပြည်ထောင်စုတရားရုံးတစ်ခုရဲ့အမိန့်ဟာအဓိပ္ပာယ်မရှိတဲ့လောက်ရဖြစ်ပြီးတော့အဲ့တရားရုံးရဲ့အမိန့်ကိုပြန်ရုပ်သိမ်းနိုင်အောင်လုပ်သွားမယ်ဆိုပြီးတော့ကျွန်တော်ပြောဆိုလိုက်ပါတယ်။ယူရန်နိုင်ငံကမကြသေးခင်ကပယ်ထိန်ဒုံးကြီးဆန်းသက်ခဲ့တာကိုအမေရိကန်ဒေါနယ်သမ္မတဒေါနယ်ထရမ့်အစိုးရကတံခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပြီးနောက်တရားချာမှာပဲအီရန်နိုင်ငံကသူ့ရဲ့ဒုံးကြီးနဲ့ရေဒါစနစ်ကိုဆန်းသက်ဖို့အတွက်ဈေးလေးကျမှုတစ်ခုကိုဒီကနေ့ပြုလုပ်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာအမည်မသိထူးခြားတဲ့ယောဂတစ်မျိုးနဲ့နေအစဉ်နဲ့တိုင်းမေလလယ်နဲ့ဂျွန်လအတွင်းသိဆုံးနေတဲ့ကလေးငယ်တွေဟာအစာမရှိဘဲလိုက်ချီးသီးတွေစားတာကြောင့်ဖြစ်နိုင်တယ်လို့အမေရိကန်နဲ့အိန္ဒိယသုတေသနပညာရှင်တွေကပြောပါတယ်။အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေကိုဒီကနေ့အစောပိုင်းကကစားခဲ့တာမှာအာဆနယ်အသင်းကချယ်ဆီနဲ့ကစားကြတာမှာချယ်ဆီကအာဆနယ်ကို3-2နဲ့အနိုင်ရသွားခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညွန်ကိုကိုရန်နိုင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာတော့ဆူလီမန်တာလာဝရီဖြစ်ပါတယ် VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီ10:00နာရီအထိ line number 242352 line la 190 တို့ကနေထုတ်လွှင့်ခဲ့တာပါတော်ရရှင်နေအားလုံးဘေးပြာဝေးကွာနေကြပါစေကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.